Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2015ခုနှစ်မတ်လ15ရက်နေ့တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှိများရှင်လန်းချမ်းမြေချပါစေရှင်ကျမသင်္ကီထိုက်ပါ
ကျွန်တော်တို့အောင်ပါဒီကနေ့ညဘက်သတင်းတွေကိုမမိုးပြနဲ့တွေ့ကြညာပေးမှာပါအီရန်နျူကလ িয়ার စီစဉ်နဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေမှာကွန်ဂရက်လွှတ်တော်အနေနဲ့ဂျာဝင်ဟန်တာမှုလုပ်ရတဲ့ကိုရတန်းကရက်ဖို့သမရအင်ဗျူကသတိပေးပြောဆိုလိုက်တာပါကစ္စတန်နိုင်ငံမြို့တော်လာဟောကခရီးရန်ဖျားရှိခိုးကြောင်တစ်ခုအပြင်ဘက်မှာဘုံပေါက်ကွဲမှုနှစ်ကြိမ်ဖြစ်ပွားခဲ့တာကြောင့်လူထိခိုက်ဒိဆုံးမှုတွေဖြစ်ခဲ့တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုပြောကြားသွားဖို့ရှိပါတယ်မတ်တင်ကြီးထိုက်ခင်ဗျာ
ကောင်းပါပြီရှင်တရင်းနေပြီးမှာတော့မြန်မာဘက်ကတိုက်ပွဲတွေပြစ်ခတ်မှုတွေကြောင့်တရုတ်အရသာတချို့တည်ဆုံရမှုအပေါ်မှာတရုတ်ဝန်ကြီးချုပ်ကဒီကနေ့မှာတုံ့ပြန်ပြောဆိုလိုက်ပါတယ်
။其实你问了一个首先让我感到痛心的事情。
မကြာခင်မှာအပြည့်အစုံကိုတင်ပြပေးပါမယ်ရှင်။ဒီနောက်မှာတော့သတင်းဖတ်စင်ကဏ္ဍတွေဖြစ်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းပြည်ရင်းသုံးသက်ချက်အစည်းအဝေးတက်ကြီးစကားတို့ကိုနားဆင်ချရဖို့ရှိသလိုသောရရှင်တို့ BOA ကိုရေးသားပေးပို့ချတဲ့ပေးစာတွေကိုလည်းပြန်ကြားပေးမှာဖြစ်ပါရဲ့ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြီးညာပေးကြမှာပါ။အ
ီရန်နျူကလ িয়ার စီစဉ်နဲ့ပတ်သက်တဲ့ဆွေးနွေးပွဲမှာအမေရိကန်လွှတ်တော်အနေနဲ့ဂျာဝင်ဟန်တာမှုလွှတ်ရက်တွေကိုရက်တန်းကရက်စီကျင်တယ်လို့သမရအင်ဘီရောကပြောဆိုလိုက်ပါရဲ။အမေရိကန်အင်ဘီရောအရာရှိချုပ်ဒန်နစ်မက်ဒေါနော့ဖ်ကကွန်ဂရက်လွှတ်တော်ကိုသတိပေးတဲ့စာတစ်စောင်ကိုစနေနေ့နှောင်းပိုင်းကပေးပို့ခဲ့တာမှာအီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးညှိနှိုင်းဆွေးနွေးမှုတွေအတွက်လွှတ်တော်ကအတိပြုပေးဖို့လိုအပ်တဲ့ဥပဒေရေးရာကိစ္စတွေကိုနှောင့်နှေးအောင်လုပ်တာဟာနှစ်နိုင်ငံကြားဆက်စပ်ညှိနှိုင်းမှုတွေမှာမလိုလားအပ်တဲ့အကျိုးသက်ရောက်မှုတွေရှိနိုင်တယ်လို့ဖော်ပြထားပါတယ်။အဆိုပြုထားတဲ့ဥပဒေကိုသမရအနေနဲ့တစ်ချက်လွတ်ဗီဒီယိုအာဏာသုံးခွင့်ရှိတယ်လို့လည်းအင်ဘီရောတာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာအီရန်နိုင်ငံကြားရေးဝန်ကြီးမိုဟာမက်ဂျာဝက်ဇာရက်ဖ်နဲ့တွေ့ဆုံပြီးမတ်လ31ရက်နောက်ဆုံးသာဆုံးဖြတ်ရမယ်အီရန်နျူကလ িয়ার အစီအစဉ်ကိုသဘောတူညီချက်ရဖို့အရေးနောက်တစ်ကြော့ဆွေးနွေးပွဲတွေအတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဆွစ်ဇာလန်နိုင်ငံကိုထွက်ခွာသွားနေပြီဖြစ်ပါတယ
်အမေရိကန်ကိုယ်စားလှယ်အဖွဲ့ဒီကနေ့တနင်္ဂနွေနေ့မှာတတိယကြိမ်းမြောက်ဆွေးနွေးပွဲကျူးဘားနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်နှစ်နိုင်ငံကြားသံတမန်ဆက်ဆံရေးပြန်ထူထောင်ဖို့နဲ့လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းကျူးဘားပေါ်ဒဏ်ခတ်ပိတ်ဆို့ခဲ့တဲ့စီးပွားရေးနဲ့ခရီးသွားလာရေးကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးကြမှာဖြစ်ပါတယ်အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုလက်ထောက်နိုင်ငံသားရေးဝန်ကြီးရောဘတ်တာဂျက်ကော့ပ်ဆင်ကဦးဆောင်ပြီးအမေရိကန်ဆိုင်ရာကျူးဘားနိုင်ငံသားရေးဌာနညွှန်ကြားမှုချုပ်ဂျိုဆဖီနာဗိုင်ဒယ်နဲ့တွေ့ဆုံဖို့ရှိနေပါတယ်။အမေရိကန်နဲ့ကျူးဘားတို့ရဲ့သမိုင်းဝင်ဆွေးနွေးပွဲတွေဒီနှစ်အစောပိုင်းကတည်းကစတင်ခဲ့တာဖြစ်ပါတယ်။အမေရိကန်အစိုးရရဲ့ကျူးဘားပေါ်မူဝါဒပြောင်းလဲခဲ့တဲ့အပေါ်ကျူးဘားအမေရိကန်တော်တော်များများကစန့်ကျင်ခဲ့ပြီးဒါဟာဖီဒယ်ကက်စထရိုနဲ့ရောလ်တို့ညီကိုနှစ်ယောက်တင်းတင်းကြပ်ကြပ်ချုပ်ကင်ထားတဲ့ကွန်မြူနစ်အစိုးရကိုတရားဝင်အသိအမှတ်ပြုလိုက်တာဖြစ်တယ်လို့ဝေဖန်ပြောဆိုမှုတွေရှိပါလိမ့်ရှင
်ပါကစ္စတန်နိုင်ငံမြို့တော်လာဟောကခရီးရန်ဖျားရှိခိုးကြောင့်တစ်ခုအပြင်ဘက်မှာဘုံပေါက်ကွဲမှုနှစ်ကြိမ်ဖြစ်ပွားခဲ့တာကြောင့်လူ14ယောက်ထဲမှနေတည်ဆုံးပြီး90ကျော်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်ဒဏ်ရာရသူတွေထဲမှာလူ30လောက်ကစိုးရင်ရတဲ့အခြေအနေမှာရှိတယ်လို့စေယုံတာဝန်ရှိသူတွေကပြောပါတယ်တနင်္ဂနွေနေ့ကခရီးရန်အများစုနေထိုင်ရာလာဟောမြို့ပြင်နာကဖျားကြောင့်နာမှာတနက်သမား2ယောက်ကဝိပိဖို့တွားရောက်သူတွေကိုတိုက်ခိုက်ဖို့ကြိုးစားခဲ့တယ်လို့မြင့်မြင့်သက်သေတွေကပြောပါတယ်။တနက်သမားတွေကိုလုံခြုံရေးတွေကအဝင်ဂိတ်မှာဆစ်ဆီးဖို့ရက်တက်ခမ်းတဲ့အခါမှာသူတို့ကစနက်တံကိုဖြုတ်ပြီးဘုံဖောက်ခွဲခဲ့တာပါ။ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်အဖွဲ့ကပြောပါတယ်။ခရီးရန်ဘာသာဝင်တွေကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပြီးအာဏာပိုင်တွေဟာသူတို့ကိုအကာအကွယ်မပေးနိုင်ဘူးလို့လည်းပြောဆိုခဲ့ပါတယ်။ဆန္ဒပြသူတချို့ကကားတွေကိုမီးရှို့ခဲ့ပြီးအစိုးရအဆောက်အဦတို့ကိုလည်းဖျက်ဆီးခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ်တိုက်ခိုက်မှုတွေဖြစ်တဲ့လာဟောမြို့ကယိုဟန်နာဘတ်ဒေသမှာပါကစ္စတန်နိုင်ငံရဲ့လူနည်းစုခရီးယန်ဘာသာဝင်သက်တမ်းနီးပါးနေထိုင်နေကြတာဖြစ်ပါတယ
် ISIS Islamic စွန့်ရောက်စစ်သွေးကြွတွေဟာ Kurdish လူမျိုးတွေဖွဲ့စည်းထားတဲ့ Peshmerga ကာကွယ်တပ်တွေကိုတိုက်ခတ်ရမှာဓာတ်တုလက်နက်တွေကိုသုံးခဲ့တယ်လို့အီရတ်နိုင်ငံ Kurdish အစိုးရကပြောဆိုလိုက်ပါတယ်စနေနေ့ကထုတ်ပြန်တဲ့ Kurdistan ဒေသလုံခြုံရေးကောင်စီရဲ့ကြေညာချက်မှာတော့ January လကအီရတ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်မှုမှာ ISIS ဟာ chlorine တံခွေကိုအသုံးပြုတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ် ဖောက်ခွဲတိုက်ခိုက်ခံရတဲ့နေရာကနမူနာပစ္စည်းတချို့ကိုဓာတ်ခွဲဆန့်သက်ကြည့်တဲ့အခါကလိုရင်းဓာတ်ငွေ့သဲလွန်စကိုတွေ့ရှိခဲ့တာဖြစ်တယ်လို့ကြေညာချက်ကဖော်ပြပါတယ်။ဒါ့အပြင် ISIS အဖွဲ့ကိုနှိမ်နှင်းဖို့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေမှပါဝင်နေတဲ့နိုင်ငံတစ်နိုင်ငံမှဓာတ်ခွဲဆန့်သက်ခဲ့တာဖြစ်တယ်လို့ Kurdish တာဝန်ရှိသူတွေကပြောပါတယ်။ဘယ်နိုင်ငံမှဓာတ်ခွဲဆန့်သက်ခဲ့တယ်လဲဆိုတာကိုအတိအကျထုတ်ဖော်ပြောဆိုတာမျိုးတော့မရှိသေးပါဘူး။January 23ရက်နေ့ဖြစ်ခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်တဲ့နေရာဟာ ISIS တွေထိမ့်ချုပ်ထားတဲ့မိုဆူးမြွန်းနဲ့ဆီးရီးယားနိုင်ငံနယ်စပ်ကြားမှာရှိတဲ့လမ်းပေါ်မှာဖြစ်တယ်လို့စနေနေ့ကထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်။ ISIS အဖွဲ့တွေဟာအီရတ်နဲ့ဆီးရီးယားနိုင်ငံနယ်မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေမှာကလိုရင်းဓာတ်ငွေ့သုံးခဲ့တယ်လို့စွပ်စွဲခံထားရတာလည်းဖြစ်ပါတယ်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကလည်းတင်းငွေရင်းညပဲသတင်းများကိုဆက်လက်ကြေညာနေပါရယ်တရုတ်နိုင်ငံနဲ့မြန်မာနိုင်ငံကြားတင်းဆက်ဒေသမှာတည်ငြိမ်မှုရှိဖို့တရုတ်နိုင်ငံအနေနဲ့ဆွမ်းဆောင်နိုင်ပြီးဒီအတွက်လည်းတာဝန်ရှိကြောင်းတရုတ်ဝန်ကြီးချုပ်လီကွတ်ချန်ကပြောပါရယ်ဆန်နေချိန်မြောက်အမျိုးသားပြည်သူ့လွှတ်တော်ရဲ့နှစ်စဉ်ဆွေးနွေးပွဲအပြီးသတင်းတောက်တွေနဲ့တွေ့ဆုံရမှာဝန်ကြီးချုပ်လီကအခုလိုပြောလိုက်တာပါတရုတ်မြန်မာနယ်စပ်ဒေသမှာနေထိုင်တဲ့တရုတ်လူမျိုးတွေရဲ့ဘဝနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေဆုံးရှုံးခဲ့တဲ့အပေါ်အကြီးအကျယ်စိတ်ပျက်မိပြီးဒီလိုတည်ဆုံးခဲ့သူတွေရဲ့မိသားစုတွေအတွက်အထူးစိတ်မကောင်းဖြစ်မိကြောင်းကိုလည်းစလီကပြောရတယ်တရုတ်နိုင်ငံသားရေးဝန်ကြီးဌာနနဲ့တရုတ်စစ်ဖက်တို့ပူးပေါင်းပြီးဒီကိစ္စနဲ့ပတ်သက်လို့မြန်မာအနာဘိုင်းနေဘက်ကိုပြက်ပြက်သားသားပြောထားပြီးဖြစ်ပြီးနှစ်နိုင်ငံနေကြမှာရှိတဲ့တရုတ်နိုင်ငံသားတွေရဲ့ဘဝနဲ့သူတို့ပိုင်ဆိုင်မှုတွေကိုကာကွယ်ရမှာပါလို့လဲဝန်ကြီးချုပ်လီကွတ်ချန်ကပြောပါတယ်ယူနန်ပြည်နယ်တွေကကျန်ကင်းတစ်ခုကိုဘုံထိမှန်ခဲ့တာကြောင့်အလွတ်လုံနေတဲ့တရုတ်နိုင်ငံသား၄ဦးသေဆုံးပြီး၉ဦးဒဏ်ရာရရှိသွားပါတယ်ခင်ဗျာ
ပြီးခဲ့တဲ့တောက်ကြားနောက်ပိုင်းနဲ့စနေနေ့တွေက Pacific တောင်ပိုင်းVenue 2ကျွန်းနိုင်ငံကိုအပူပိုင်းဆိုင်ကလုန်းမုန်တိုင်းတိုက်ခတ်ခံခဲ့ရပြီးဒီကနေ့တနင်္ဂနွေနေ့မှာတော့နိုင်ငံတွေကိုကယ်ဆယ်ရေးအကူအညီတွေဝင်ရောက်နေကြပြီဖြစ်ပါတယ်။ကယ်ဆယ်ရေးအကူအညီလုပ်ငန်းတွေအနေနဲ့ကျွန်းနိုင်ငံရဲ့ဝေးလံခေါင်ဖျားဒေသတွေအထိရောက်ဖို့တော့သတင်းပတ်တွေနဲ့ချီပီးကြနိုင်တယ်လို့ကယ်ဆယ်ရေးအဖွဲ့တစ်ခုဖြစ်တဲ့ World Vision ကသတိပေးပြောဆိုထားပါတယ်။ PEM လို့ခေါ်တဲ့ဆိုင်ကလုန်းမုန်တိုင်းကြောင့်လူရှိရောက်တဲ့မနေ့သေဆုံးတယ်လို့တာဝန်ရှိသူတွေကပြောဆိုပေမဲ့သေဆုံးသူဒါဇင်နဲ့ချီရှိတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ Cyclone Pam ရဲ့လေတိုက်နှုံးကတနအီ186မိုင်လောက်ရှိပြီးမုန်တိုင်းတန်ကြောင့်ကြေးရွာတစ်ခုလုံးပျက်စီးရုံမကအဆောင်တွေအမိုးတွေပြိုကျလမ်းထွက်ပြီးဓာတ်အားလိုင်းတွေပြန်ပြတ်တောက်ပြီးတော့သစ်ပင်တွေလည်းလဲကျပျက်စီးခဲ့ပါတယ်
။ Sierra Leone နိုင်ငံကအီဘိုလာရောဂါပိုကူးစက်ခံရနိုင်ခြင်းရှိတဲ့အမေရိကန်အကူအညီပေးလုပ်သားတွေစေကူတမှုခံယူဖို့အမေရိကန်ပြည်ထောင်စုကိုပြန်လည်ရောက်ရှိလာခဲ့ပါတယ်။အဲဒီသူတွေကို Nebraska Tech သို့ကျန်းမာရေးဌာနမေရီလန်းပြည်နယ်က NIH လို့ခေါ်တဲ့အမျိုးသားကျန်းမာရေးသူတွေတနာဌာနနဲ့ Atlanta ပြည်နယ်က Emory Tech တို့ဆေးရုံတွေမှာနေရာချထားပေးသွားမယ်လို့အမေရိကန်အရာရှိတွေကစနေနေ့ရုံးကပြောပါတယ်။အဲ့ဒီကျန်းမာရေးဌာနတွေဟာအမေရိကန်အီဘိုလာရောဂါဝေဒနာရှင်တွေကိုကုသပေးခဲ့ဘူးပါတယ်။တောက်ကြနေတုန်းကတော့ဆီယရာလီယွန်းမှာအီဘိုလာရောဂါပိုးကူးစက်ခံရတဲ့အမေရိကန်ကျန်းမာရေးဝန်ထမ်းတဦး NIH ကိုရောက်လာပါတယ်။အကူအညီပေးလှူဒါန်း၁၀ဦးလုံးမှာအီဘိုလာကူးစက်ခံရတဲ့ရောဂါလက္ခဏာတွေကိုတော့မတွေ့ရသေးပါဘူး။အနောက်အာဖရိကတိုင်းပြည်တွေဖြစ်တဲ့ဆီယရာလီယွန်း၊လိုင်ဘေးရီးယားနဲ့ဂီနီနိုင်ငံတွေမှာအီဘိုလာရောဂါကြောင့်လူပေါင်းသသောင်းလောက်သေဆုံးခဲ့ပြီးအနောက်အာဖရိကမှာရောဂါပြန့်ပွားမှုစတင်ဖြစ်ပွားခဲ့တဲ့2023ခုနဲ့ဒီဇင်ဘာလကစလို့အနည်းဆုံးလူပေါင်း 24,340 ယောဂကူးစက်ခံခဲ့ရပါတယ်ခင်ဗျာ
စနေနေ့ကဘရာဇီးနိုင်ငံတောင်ပိုင်းစင်တာကက်ထရီနာပြည်နယ်တောင်ပေါ်လမ်းမှာဘတ်စကားတစ်စင်းတောင်ထိပ်ပေါ်ကနေပြုတ်ကျခဲ့လို့လူ42ယောက်လောက်သေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်သေဆုံးသူဥယျာဉ်ထိတဲ့တိုးလာနိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်အခုတည်းကလူ6ယောက်လောက်ကိုအသက်ရှင်ရဲ့ကယ်တင်နိုင်ခဲ့တယ်လို့ကယ်ဆယ်ရေးအဖွဲ့ကပြောပါတယ်ကားမောက်မှုဖြစ်တဲ့အကြောင်းရင်းကိုတော့ခုတည်းကမသိရသေးပါဘူးဘရာဇီးနိုင်ငံမှာလူတွေသေးချေပျက်စီးစေလောက်အောင်အန္တရာယ်ရှိတဲ့လမ်းတွေအများအပြားရှိနေစေဖြစ်ပါတယ
်ထိတ်တန့်ရ ောက်သတင်းလေးကိုကိုအောင်နဲ့မမိုးဖြူတို့ကြီးညာပေးခဲ့တာဖြစ်ပါရရှင် VOE ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲထိုက်ရိုက်နားဆင်နိုင်ကြပါတယ်အခုကတော့မြန်မာဘက်ကတိုက်ပွဲတွေအပေါ်တရုတ်အစိုးရရဲ့တုံ့ပြန်ပြောဆိုချက်ကိုတင်ပြပေးဖို့ရှိပါရရှင်မြန်မာအစိုးရတပ်တွေနဲ့ဖုံချားရှင်ဦးဆောင်တဲ့ကိုကန့်လက်နက်ကင်တပ်တို့ကြောင့်တရုတ်နယ်စပ်ကိုကန့်ဒေသတိုက်ပွဲတွေအတွင်းတရုတ်ဘက်ခြမ်းကိုနှစ်ကြိမ်တိုင်တိုင်ဘုံကျပောက်ကွဲခဲ့ပြီးတရုတ်အရက်သားတချို့သေဆုံးရမှုနောက်တရုတ်ပြည်သူတို့ရဲ့အိုးအိမ်တွေဆုံးရှုံးရတဲ့အပေါ်မှာတရုတ်အစိုးရအနေနဲ့ကာကွယ်ပေးဖို့တာဝန်ရှိတယ်ဆိုပြီးတရုတ်ဝန်ကြီးချုပ်ကဒီကနေ့မှပဲသတင်းထောက်တွေကိုပြောဆိုလိုက်ပါတယ်တရုတ်နယ်မြန်မာနယ်စပ်ဒေသလုံးချုံတည်ငြိမ်ရေးအတွက်တရုတ်အစိုးရအနေနဲ့တာဝန်ယူလှုံ့ဆော်နိုင်စွမ်းရှိတယ်လို့လဲတရုတ်ဝန်ကြီးချုပ်လီကျန်ချင်းက12ချိန်မြောက်တရုတ်ကွန်မြူနစ်ပါတီညီလာခံအပြီးမှအခုလိုပြောဆိုလိုက်တာဖြစ်ပါတယ
်其实你问了一个首先让我感到痛心的事情
အခုဖြစ်ရဟာတကယ်ကိုစိတ်ပျက်စရာကောင်းပါတယ်တရုတ်မြန်မာနယ်စပ်ဒေသမှာနေတဲ့တရုတ်နိုင်ငံသားအချို့ရဲ့အသက်အိုးအိမ်တွေဆုံးရှုံးခဲ့ရလို့ပါဒီသေဆုံးခံစားသူတွေရဲ့မိသားစုတွေအတွက်အထူးဝမ်းနဲ့ကြေကွဲရပါတယ်ဆိုတာကိုပထမဆုံးပြောပြရစီ
တောက်ချန်နေတုန်းကမြန်မာဘက်ကလက်နက်ကြီးချရောက်ပောက်ကွဲတာကြောင့်တရုတ်မြန်မာနယ်စပ်တရုတ်ဘက်ခြမ်းကလင်စန်းမြို့ပေါ်ကိုတရုတ်ချရောက်ပောက်ကွဲပြီးတရုတ်ဒေသခံ၄ဦးသေဆုံးပြီးတော့၉ဦးထဏ်ရာရခဲ့တာပါအခုဒီချိန်ဟာဆိုရင်တရုတ်ပိုင်းနဲ့ထဲကိုမြန်မာဘက်ကဘုံချရောက်ပောက်ကွဲတာရက်ပိုင်းအတွင်းမှာပဲနှစ်ချိန်ရှိပြီးလဲဖြစ်ပါတယ်ဒီလိုဘုံချရောက်ပောက်ကွဲတဲ့အပေါ်မှာလဲတရုတ်ဘက်ကမြန်မာဘက်ကိုစီရေးအရာရောတန်တမာရေးအရာပါပြောဆိုအသိပေးပြီးဖြစ်တဲ့အကြောင်းလဲတရုတ်ဝန်ကြီးချုပ်လီကျန်ချင်းကပြောခဲ့ပါတယ
်我国政府外交部军方都向缅方
တရုတ်နိုင်ငံသားရေးဝန်ကြီးဌာနကရောတရုတ်စစ်တပ်ကပါဒီကိစ္စနဲ့ပတ်သက်ပြီးမြန်မာဘက်ကိုပြင်းပြင်းထန်ထန်ပြောဆိုထားတယ်ဆိုတာလည်းပြောပြရစီနှစ်နိုင်ငံကြားနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးအတွက်ကျွန်တော်တို့မှာတာဝန်ရှိသလိုလုံနိုင်စွမ်းလမ်းရှိပါတယ်ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်ကိုကာကွယ်ရမှာဖြစ်ပါတယ်
မြန်မာတပ်မတော်နဲ့ဖုံချားရှင်ခေါင်းဆောင်တဲ့ကိုကန့်လက်နက်ကင်တပ် MNDAA တို့ကြားတိုက်ပွဲတွေအတွင်းတရုတ်နယ်နိမိတ်အတွင်းကိုဘုံကျပောက်ခွဲခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတရုတ်ကွန်မြူနစ်ပါတီညီလာခံကိုယူနန်ပြည်နယ်စစ်တပ်ကိုယ်စားလှယ်အဖြစ်တက်ရောက်လာသူဇောင်ဂူဘီကလည်းအခုလိုမှတ်ချက်ပေးပြောဆိုပါတယ
်突然发生的这个军机的误闯误炸呀这是戈壁事件
တရုတ်ပိုင်းနယ်ထဲမှာဘုံကျချတာနဲ့စစ်ရဲရင်စစ်လေရင်တွေမမျော်လင့်မဲ့ဝင်ရောက်ခဲ့တာတွေဟာတီးခြားဖြစ်ပွားခဲ့တဲ့ဖြစ်ရပ်တစ်ခုသာဖြစ်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနကမြန်မာနိုင်ငံသားရေးဌာနနဲ့ဆက်သွယ်ပြောဆိုမှုတွေကိုသတိထားပြီးလုပ်ခဲ့ပါတယ်။ကာလကြာရှည်စွာတီးရှိခဲ့တဲ့တရုတ်မြန်မာနှစ်နိုင်ငံရဲ့မိတ်ဆွေအဖြစ်ရပ်တည်မှုကိုငှက်ညာပြီးနှစ်နိုင်ငံအစိုးရတွေရောပြည်သူတွေပါဒီပြဿနာကိုတင့်တင့်ရောက်ပတ်စွာဖြေရှင်းနိုင်မယ်လို့မျှော်လင့်တဲ့အကြောင်းသူကပြောခဲ့တာဖြစ်ပါတယ်။မြန်မာတပ်မတော်ကကိုကန့်လက်နက်ကင်တပ်တို့အပေါ်တိုက်ခိုက်နေတာကိုတရုတ်ပြည်သူတွေကြားမှာစိုးရိမ်မှုတွေအတော်လေးရှိနေတာဖြစ်ပါတယ်။မြန်မာဘက်ကတော့တရုတ်ကိုဖက်ကိုကြားရောက်ပောက်ကွဲခဲ့တဲ့ဘုံဟာမြန်မာတပ်မတော်တိုက်လေရင်တွေကနေကျဲချခဲ့တာမဟုတ်ဘူးဆိုပြီးမနေ့တုန်းကပဲတမရယုံရဲ့ညွှန်ကြားရေးမှူးဦးစောထေကညင်းဆိုထားပါတယ်။လာနေချီကြမ်းမြင့်လာပြီဖြစ်တဲ့ကိုကန့်ဒေတာစစ်ပွဲတွေကြောင့်ထောင်ပေါင်းများစွာသောပြည်သူတွေစစ်ပြေးစစ်ရှောင်နေအဖြစ်တင်းရှောင်နေကြရသလိုတည်ဆုံးသူတွေလည်းအတော်များများရှိခဲ့ပြီးဖြစ်ပါတယ်ရှင်။
ပညာရေးဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုခဲ့ကြတဲ့ရန်ကုန်မြို့ကဆန္ဒပြပွဲကိုနှိမ်နင်းတဲ့အပေါ်စုံစမ်းစစ်ဆေးဖို့အစိုးရကကော်မရှင်တရက်ဖွဲ့စည်းလိုက်ပါတယ်။အဲ့ဒီကော်မရှင်ကနေအဖြစ်မှန်ကိုဖော်ထုတ်ပေးနိုင်ပါမလား။တာဝန်ရှိသူတွေကိုတကယ်ပဲအရေးယူနိုင်ပါမလားဆိုတာ VOA ရဲ့အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။လာမယ့်အင်္ဂါနေ့ညဓာတ်ရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကျမတို့သောတာရှင်တွေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုကတော့အပတ်စဉ်ခဏတွေကိုနားဆင်ကြရအောင်ပါ။လက်နက်ကင်ပြိပခါတွေရှိလာခဲ့တဲ့မြန်မာနိုင်ငံအရှိချမ်းမှာကျန်းမာရေးစနစ်ပြန်လည်ကောင်းမွန်လာဖို့အတွက်ဆယ်စုနှစ်နဲ့ချီကြာနိုင်တယ်လို့ထိုင်းမြန်မာနယ်စပ်မေရော်စည်းကမ်းကိုတည်ထောင်သူဒေါက်တာစင်တီယာမောင်ကပြောပါတယ်။မြန်မာနိုင်ငံအရှိပိုင်းမှာအခြေဆိုင်တဲ့တိုင်းရင်းသားအဖွဲ့တချို့နဲ့အစိုးရကြားအပြစ်အခက်ရက်စဲရေးလက်မှတ်ထိုးပြတဲ့နောက်ပိုင်းမှာ အစိုးရဌာနတွေနဲ့တိုင်းရင်းသားကျန်းမာရေးအဖွဲ့တွေကြားပုံမှုထိတွေ့ပူးပေါင်းဆောင်ရွက်မှုတွေရှိလာပြီလို့လဲ VOA နဲ့တီးသန့်တွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ကရွှေပြောင်းလူတို့အတွက်အဓိကကျန်းမာရေးစောင့်ရှောက်မှုပေးနေတဲ့မေရော့ဆေးကန်းကိုတီထောင်သူဒေါက်တာစင်တီယာမောင်ဝါရှင်တန်မြို့တော်ကိုလာရောက်ခဲ့စဉ် VOA ရုံးမှာမက်ခင်ပြူထေကတွေ့ဆုံမေးမြန်းထားပါတယ်။မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာနားဆင်ကြရအောင်ပါရှင်။
ဆင်ပြာကျမတို့ VOA ရုံးကိုအခုလိုတကူးတကအချိန်ပေးလာရောက်ပြီးတော့အင်တာဗျူးပေးတဲ့အတွက်ကျေးဇူးများတင်ပါတယ်ရှင့်ပထမဆုံးအနေနဲ့ကျမသိချင်တာကတော့ဒီပြီးခဲ့တဲ့ February 19ရက်နေ့ကဒီဆင်မတို့မက်တော်စီကန်အပါဝင်ဒီနေဆက်မှာအခြေဆိုင်တဲ့ကျမကြီးအဖွဲ့ရရနေပြီးတော့မြန်မာနိုင်ငံရှေ့ပိုင်းမှာဖြစ်ပျက်နေတဲ့ကျမကြီးအခြေအနေနဲ့ပတ်သက်ပြီးတော့အစီအစဉ်စာတစ်စောင်ထုတ်တာသိရပါတယ်ဆိုတော့ဒီအစီအစဉ်ခန်းစာမှာဒီမြန်မာနိုင်ငံရှေ့ပိုင်းဒေသတွေမှာကျမကြီးစနစ်ပြန်လည်ကောင်းမွန်လာဖို့ဆိုရင်ဆယ်စုနှစ်တည်းနဲ့ချီအချိန်ယူရလိမ့်အောင်မယ်လို့ဖော်ပြထားတာကိုတွေ့ရပါတယ်ဆိုဘယ်လိုအကြောင်းအရာအချက်လက်တွေပေါ်မှာအခြေခံပြီးတော့အခုလိုသုံးသပ်ထားပါလဲရှင
်ဒီအစီရင်ခံစားကတော့ကျမတို့2023ခုနှစ်မှာကရင်ပြည်နယ်မွန်ပြည်နယ်ကရင်နီနဲ့ရှမ်းပြည်နယ်မှာကောက်ယူထားတဲ့စစ်တမ်းဖြစ်ပါတယ်ဒီအစီရင်ခံစားကလည်းဒါတတိယအကြိမ်မျိုးပေါ့နော်၄နှစ်တစ်ကြိမ်ကောက်ယူတဲ့အခါမှာတတိယအကြိမ်မျိုးဖြစ်တယ်ဒီအစီရင်ခံစားမှာတော့ကျမတို့အဓိကဒီမိခင်ကလေးဒီဆုံးမှုနဲ့ဒီယောဂဖြစ်ပေါ်မှုနှုံလေးကိုတင်ပြထားတာရှိတယ်အော်လက်ရှိကျမတို့ကျမရေးဝန်ဆောင်မှုလုပ်ငန်းတွေမှာเนาะဒီပြောင်းလဲလာတဲ့တိုးတက်လာတဲ့အခြေအနေတွေတချို့ကိုလည်းတင်ပြထားတာရှိပြီးတော့နောက်တစ်ချက်ကတော့ကျမတို့လူအခွင့်အရေးချိုးဖောက်မှုနဲ့ကျမရေးဆိုင်ရာဆက်နွယ်မှုကိစ္စတွေကိုလည်းပါရှိပါတယ်ဒီနောက်ဆုံးအစီရင်ခံစာမှာတော့ကျမတို့လက်ရှိဒီမြန်မာနိုင်ငံရှေ့ပြားမှာရှိတဲ့ဒီတိုင်းရင်းသားကျမရေးအဖွဲ့အစည်းတွေနဲ့ဒီလူထုအခြေပြုအဖွဲ့အစည်းတွေအနေနဲ့ဒီဝန်ဆောင်မှုတွေပေးတဲ့အခါမှာဒီလက်လံမိနိုင်မှုတွေပေါ့เนาะကျမကြီးဆောက်ရှောက်မှုဆိုင်ရာလက်လံမှုနိုင်နဲ့ကျမကြီးလုပ်ငန်းစဉ်တွေနဲ့ကျမကြီးဝန်ထမ်းတွေရဲ့เนาะဒီလုပ်အားတွေပေါ့เนาะဒီလက်လံမိနိုင်မှုအခြေအနေတွေကိုတင်ပြထားတာဖြစ်ပါတယ်เนาะဒီအစီရင်ခံစာအရဆိုလို့ရှိရင်ကျမတို့ဒီမြန်မာနိုင်ငံရဲ့ဒီကလေးတည်နှုံပေါ့၅နှစ်အောက်ကလေးတည်နှုံကဒီအိမ်ကြီးချင်းနိုင်ငံနဲ့နိုင်ဆိုင်လည်းအများကြီးမြင့်မားနေတာဖြစ်တယ်လို့အထူးသဖြင့်တော့ဒီပြည်တွင်းကနေပြီးတော့ဒီနိုင်ဒီအစိုးရရဲ့ကျမကြီးစစ်တမ်းကနေပြီးတော့ကောက်ယူထားတဲ့အချက်လေးနဲ့ဆိုင်ရင်လည်းကျမတို့ကလေးတွေနှောင်းအမြင့်မာနေတယ်ဒီကလေးတွေနှောင်းမြင့်မာတဲ့အကြောင်းကလည်းဒီကလေးအာရချုပ်တယ်မှုနဲ့တိုက်ရိုက်ဆက်နွယ်နေတယ်ဆိုတော့လည်းကျမတို့ရခိုင်စီရင်ခန်းစာတွေမှာလည်းတွေ့ရှိရတာဖြစ်ပါတယ်နောက်တစ်ချက်ကတော့ဒီလူခွင့်ရေးချုပ်ဖောက်မှုနဲ့ပတ်သက်လို့ကတော့ရခိုင်နဲ့ဆိုင်ရင်တော့ရော့ပါသွားတာဖြစ်ပါတယ်အရင်တော့မိသားစုနော်30ရာခိုင်နှုန်းလောက်အလူခွင့်ရေးချုပ်ဖောက်မှုတစ်စုံတစ်ယောက်ခံစားနေရတာတွေ့ရတယ်အခုလက်ရှိမှာလည်းဒီလူခွင့်ရေးချုပ်ဖောက်မှုတွေကတော့ဆယ်ရာခိုင်နှုန်းပေါ့နော်ဒီမိသားစု10ရာခိုင်နှုန်းလောက်မှာတွေ့ရှိရတယ်အထူးသဖြင့်တော့ဒီနေရာလျှောက်ရွှေ့ပြောင်းခံရတာတွေနဲ့ဒီအလုပ်အပြေးခိုင်းစေရတာတွေကတော့ဆက်လက်ရှိနေတယ်အဲ့ဒီအခြေအနေတွေကိုပြန်လဲတည်ဆောက်ဖို့ဆိုတာကကျွန်တော်တို့ဒီနှစ်ပေါင်းများစွာဆက်လက်ကြရှိမယ်ဆိုတာကိုလည်းကျွန်တော်တို့သုံးသပ်ပါတာ
ဟုတ်ကဲ့ဆိုတော့ဒါဆီယမာရီရဲ့ရှာဖွေတွေ့ရှိချက်ပေါ့နော်ဆိုအခုလိုဒီဒေတာမှာကျမရေးစနစ်ပြန်လဲကောင်းမွန်လာဖို့ကြိုးပမ်းတဲ့နေရာမှာရောဆီယမာရီအဓိကရင်ဆိုင်ရတဲ့အခက်အခဲတွေစိန်ခေါ်မှုတွေကဘာတွေရှိနေပါလဲရှင်
ကျမရေးဆောက်ရှောက်မှုနဲ့ပတ်သက်ပြီးတော့ကျမတို့ရင်ဆိုင်ရတဲ့အခက်အခဲကတော့လက်ရှိမြန်မာနိုင်ငံရဲ့ကျမရေးစနစ်မှာဒါဗဟိုချုပ်ကန့်မှုကအဓိကဖြစ်နေတယ်ဒီဗဟိုချုပ်ကန့်မှုရှိတဲ့အတွက်ကြောင့်ဒေတာအလိုက်ဒေတာအလိုက်မှာရှိတဲ့ကျမရေးဌာနတွေနောက်တော့တိုင်းရင်းသားကျမရေးအဖွဲ့အစည်းတွေရဲ့နော်ဒီလှုပ်ဆောင်နိုင်မှုပါဝင်စီမံခန့်ခွဲမှုဆိုင်ရာမှာဖြစ်စေနော်ဒီရန်ပုံငွေဒီစီမံခန့်ခွဲမှုပါဖြစ်စေဒေတာဆိုင်ရာရဲ့နော်လှုပ်အဲ့နိုင်ခွင့်နေပို့ပြီးတော့အားပေးအမြောက်ဖို့လိုအပ်တယ်။နောက်တစ်ချိန်တည်းမှာပဲဒီနေဆက်ဒေတာဖြစ်တဲ့အတွက်ကြောင့်ဒီထိုင်းနိုင်ငံနဲ့တဲကိုရောက်ရှိနေတဲ့မြန်မာပြည်သားတွေအနေနဲ့ဖြစ်စီမြန်မာပြည်ထဲမှာရှိတဲ့ရွှေ့ပြောင်းလူထုတွေဖြစ်စီပေါ့နော်။ဒီလိုနေကြဖြတ်ကျော်ပြီးတော့ဒီကျမရေးဆောက်ရှောက်မှုတွေခံယူကြတယ်။နော်အဲ့လိုမျိုးအခြေအနေမှာဒီနှစ်နိုင်ငံအစိုးရရဲ့နော်ပူးပေါင်းဆောင်ရွက်မှုတွေဒေတာကန်တိုင်းရင်းသားကျမရေးဖွဲ့စည်းရေးရဲ့ပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့ထိထိရောက်ဖြစ်လာဖို့လိုအပ်ပါတယ်။
နောက်တစ်ခုကဒီအစီရင်ခံစာကဆရာမတို့ဒီမြန်မာနိုင်ငံမှာအဖြစ်ခက်ရစဲမှုတွေလုပ်ပြီးတဲ့နောက်ပိုင်းဆိုတော့ဒီတိတ်မကြခင်နှစ်ပိုင်းတွေအတွင်းမှာပေါ့နော်ဒီမြန်မာနိုင်ငံအရှိချမ်းမှာဖြစ်နေတဲ့ကျန်းမာရေးဆိုင်ရာအချက်လက်တွေကိုကောက်ယူထားတာလို့သိရပါတယ်ဆိုတော့ဒီမြန်မာနိုင်ငံမှာအရင်လက်နက်ကိုင်ပြပခတွေရှိနေတော့ကာလနဲ့အခုအဖြစ်ခက်ရစဲပြီးနောက်ပိုင်းကာလမှာဒီကျန်းမာရေးကဏ္ဍမှာရောပြောင်းလဲတိုးတက်လာတာမရှိဘူးလားဆိုလိုတာကဟိုပြခက်ရစဲပြီးနောက်ပိုင်းကာလမှာလူတွေအဝင်ထွက်ပို့ပြီးတော့လှုပ်လာနိုင်တယ်ဥပမာနိုင်ငံတကာက ဒီအကူအညီပေးရေးအဖွဲ့တွေလူသားချင်းစာနာမှုအဖွဲ့တွေဆိုရင်လည်းပို့ပြီးတော့အရင်ထက်ဝင်ရောက်နိုင်မယ့်အနေအထားရှိတယ်လို့ယူဆပါတယ်ဆိုတော့အခုဒီပြစ်ခတ်ရေးဆိုင်လုပ်ပြီးနောက်ပိုင်းကာလမှာရောစံမာရေးအခြေအနေတွေဘိုင်းမှာထူးခြားခြားတိုးတက်ပြောင်းလဲလာတာရောမရှိဘူးလားရှင
်ဒီပြစ်ခတ်ရေးဆဲပြီးတဲ့နောက်ပိုင်းမှာတော့ဒီအစိုးရစံမာရေးဌာနနဲ့တိုင်းရင်းသားစံမာရေးဌာနအနေနဲ့ထိတွေ့မှုတွေကတော့ပို့ပြီးတော့ရှိလာပါတယ်နောက်တော့ဒီတချို့သောလုပ်ငန်းပိုင်းဆိုင်ရာပေါ့နော်ဒီဒေတာတွေမှာရှိတဲ့ဒီတပ်ဖွဲ့သဖွာတင်တန်းတွေပေါ့နော်ဒီပူပေါင်းဆောင်ရွက်ကြတဲ့အစည်းအဝေးတွေတချို့ရှိတယ်ကာကွယ်ဆေးထိုးတဲ့လုပ်ငန်းစဉ်တွေကိုပူပေါင်းဆောင်ရွက်ကြတာရှိပါတယ်အဲဒီအစည်းအဝေးတွေကတော့စနေတစ်ခုကိုတိချောက်ဖို့အဆင့်ထိတော့မဟုတ်သေးဘူးပေါ့နော်စပြီးတော့ဒီပူပေါင်းဆောင်ရွက်နိုင်တဲ့လုပ်ငန်းစဉ်တွေတစ်ခုချင်းတစ်ခုချင်းစီမှာထိတွေ့မှုတွေရှိတယ်နောက်တစ်ချက်ကတော့ဒါကျွန်မတို့ဒီစက်မရေးဝန်ထမ်းတွေနေစက်မရှိတဲ့စက်မရေးဝန်ထမ်းတွေအနေနဲ့ကျမရေးသတင်းဆိုင်ရာအချက်လက်တွေကိုကောက်ယူကြတဲ့အခါမှာကျတော့ဒီပြည်တွင်းမှာရှိတဲ့ကျမရေးသတင်းအချက်လက်နဲ့နေဆက်မှာရှိတဲ့ကျမရေးအချက်လက်တွေကိုနော်နှိုင်းယှဉ်ပြီးတော့နော်ဒီစုစုပေါင်းပြီးတော့စနစ်တကျကောက်ယူနိုင်ဖို့ကလည်းအရေးကြီးတယ်အထူးသဖြင့်တော့ဒီပြည်တွင်းထဲကနေပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေရောက်ရှိလာတဲ့အခါမှာကျတော့လည်းဒီကျမရေးဆိုင်ရာသတင်းအချက်လက်တွေကိုကောက်ယူဖို့ဆိုတာကတော့ဒီအဖွဲ့အစည်းတွေပေါ့နော်ကျမရေးအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်မှုတွေအကောင်လာဖို့ဆက်လက်လိုအပ်နေသေးတယ်နောက်တော့ကျမရေးဝန်ထမ်းတွေအနေနဲ့ပြောမယ်ဆိုရင်လည်းဒေတာအလိုက်ဒေတာအလိုက်မှာဝန်ဆောင်မှုပေးနေတဲ့ကျမရေးဝန်ထမ်းတွေအနေနဲ့ဖြစ်စေဒီကျမရေးအဖွဲ့အစည်းတွေနဲ့ဖြစ်စေပေါ့နော်ပို့ပြီးတော့ဒီပို့တော့ခိုင်မာတဲ့နော်အဖွဲ့အစည်းတစ်ခုအနေနဲ့ဆက်လက်ပြီးတော့အလုံးလုံးနိုင်ဖို့နဲ့ပံ့ပိုးမှုတွေလည်းဆက်လက်လိုအပ်နေတယ်။နော်ပြည်တွင်းကနေအဖွဲ့အစည်းဝင်လာတဲ့အခြေအနေတွေမှာတော့ဒီကျမတို့လက်ရှိဆောင်ရွက်နေတဲ့ဒီနာမကျမ်းမာရေးဆောက်ရှောက်မှုအခြေခံပေါ့နော်ဒီကြည်ကြည်ပြန့်ပြန့်နဲ့လူထုတွေရဲ့ပူပေါင်းဆောင်ရွက်မှုတွေနဲ့လူထုတွေကိုဒီတရားမြင့်မြတ်တတပေါ့နော်ကျမ်းမာရေးဝန်ဆောင်မှုတွေကိုမြင့်မြတ်တတရရှိဖို့နဲ့နော်ဒီကျမ်းမာရေးအတွက်လိုအပ်နေတဲ့ထောက်ပံ့မှုတွေထောက်ပံ့မှုဆိုတာကတော့ဒါကုသရေးပဲမဟုတ်ဘဲနဲ့ယောဂကာကွယ်ရေးကုသရေးနော်ဒီပြန်လဲထူထောင်ရေးအစပေါ့နော်ကြည်ကြည်ပြန့်ပြန့်ပေါ့ဆက်ဆက်ဆောင်ရွက်ဖို့ဆိုတာကတော့ဒီနိုင်ငံတကာအဖွဲ့အစည်းတွေနေနဲ့လည်းတဖွဲ့နဲ့တဖွဲ့နဲ့ပေါ့နော်ဒီဆက်ဆက်ပူပေါင်းဆောင်ရွက်မှုတွေအများကြီးဆက်လို့နေနေပါသေးတယ်
။နောက်တစ်ခုဒီစင်ကန်စာထဲမှာကျွန်မသတိထားမိတာကဒီမြန်မာနိုင်ငံအရှိချမ်းမှာဒီချမ်းမာရေးပြုစုဆောက်ရှောက်မှုတွေကိုပေးနေတဲ့အဖွဲ့အစည်းတွေကအဓိကတိုင်းရင်းသားအဖွဲ့အစည်းတွေရဲ့နောက်လူမှုအခြေပြုလူမှုအဖွဲ့အစည်းတွေကနေပြီးတော့ပဲအဓိကဒီချမ်းမာရေးဆိုင်ရာပြုစုဆောက်ရှောက်မှုတွေကိုပေးနေတယ်ဆိုပြီးတော့လည်းသူကထောက်ပြထားပါတယ်။ဆိုတော့ဒီနေရာမှာဒီမြန်မာအစိုးရဘက်ကနေပြီးတော့ချမ်းမာရေးဆောက်ရှောက်မှုပေးတဲ့အခြေအနေကဘယ်လိုရှိပါသလဲ။နောက်ဒီစစောကပြောတဲ့ဒီလူမှုအခြေပြုအဖွဲ့အစည်းတွေတိုင်းသားအဖွဲ့တွေနဲ့ကောဒီအစိုးရဘက်ကနေပြီးတော့ဒီချမ်းမာရေးကံပြုစုဆောက်ရှောက်မှုပေးတဲ့ကဏ္ဍမှာပူးပေါင်းဆောင်ရွက်တာတွေရှိပါသလားရှင
်။ကျမတို့ဟိုအခုနတင်ပြသွားသလိုပေါ့နော်။ဒီတချို့သောသင်တန်းတွေမှာပေါ့နော်။ဒီပူးပေါင်းဆောင်ရွက်မှုတွေရှိတယ်။နောက်တော့ချမ်းမာရေးဝန်ထမ်းတွေကိုကျမတို့ဒီတရားဝင်အသိမှတ်ပြုဖို့ဆိုတော့ဇီမာကြတော့ကျမတို့သင်တန်းပိုင်းဆိုင်ရာတွေဆောင်ရွက်တဲ့အခါမှာထိုင်းနိုင်ငံမှာရှိတဲ့သမဆတ် University နဲ့မကွေး University နဲ့သင်ယူညွှန်တန်းတွေသင်ဟိုသင်ကြားတဲ့ဆရာတွေကိုမွေးထုတ်တာတွေဒါတွေကိုလည်းကျွန်မတို့ပူးပေါင်းဆောင်ရွက်တာရှိပါတယ်။ဟိုဒီလုပ်ငန်းတွေကိုစပြီးတော့ဆောင်ရွက်တဲ့အချိန်မှာတော့ပထမအဆင့်မှာတော့ဒီလုပ်ငန်းဆိုင်ရာညှိနှိုင်းမှုတွေကိုပဲအခြေပြုပြီးတော့ဒီကျန်းမာရေးစနစ်တစ်ခုလုံးအတိုင်းအတာထိတော့ကျွန်မတို့ဆွေးနွေးနိုင်တဲ့အနေအထားမျိုးပေါ့နော်။ကျန်းမာရေးဆိုင်ရာမှုဝါဒတွေကျန်းမာရေးအမခန်ကိစ္စတွေနောက်တော့ကျန်းမာရေးဆိုင်ရာရန်ပုံငွေတွေစီမံခန့်ခွဲမှုတွေအောင်ကျမကြီးနဲ့ပတ်သက်ပြီးတော့အုပ်ချုပ်မှုပေါ့နော်ဒီစီမံခန့်ခွဲမှုစနစ်တွေအဲ့ဒီအဆင့်ထိတွေတော့ကျမတို့ဆွေးနွေးနိုင်တဲ့အခြေအနေတော့မရှိသေးပါဘူးသို့တော်လည်းလုပ်ငန်းစဉ်လေးတွေမှာတော့နော်ဆက်ဆက်ပြီးတော့ပူးပေါင်းဆောင်ရွက်နိုင်တဲ့နေရာဒေသလေးတွေကိုရွေးချယ်ပြီးတော့ဆောင်ရွက်နေတာမျိုးတော့ရှိပါလား
ဟုတ်ကဲ့ဆိုတော့ဒီဆမ်မာရီရဲ့လုပ်ငန်းတွေမှာနိုင်ငံတကာပံ့ပိုးမှုအပိုင်းအရောဘယ်လောက်ထိအရေးပါပါလဲ
ဒီနိုင်ငံတကာအနေနဲ့တော့ပေါ့နော်ကျမတို့ဒီကျမကြီးစနစ်ခေါင်းမွန်လာဖို့အတွက်ကိုဆောင်ရွက်မယ်ဆိုရင်တော့ဒီဒေသအလိုက်ဒေတာအလိုက်ပေါ့နော်ဒီဘိုလ်ချုပ်ကင်မှုနည်းနိုင်သမျှနည်းပြီးတော့နော်ဒီဒေတာအလိုက်ကျမ်းမာရေးစနစ်ဖွံ့ဖြိုးလာဖို့ဆိုတာကိုပို့ပြီးတော့အားပေးဖို့လိုအပ်ပါတယ်နော်အထူးသဖြင့်တော့ဒီနေဆက်ဒေတာကျမ်းမာရေးလုပ်ငန်းစဉ်တွေမှာကြည့်မယ်ဆိုရင်တော့ဒီကျွန်တော်တိုင်းရင်းသားကျမ်းမာရေးအဖွဲ့အစည်းတွေကနေပြီးတော့ဒီ network ပေါ့နော်ဒီကွန်ရက်တွေဖွဲ့ထားပြီးတော့နော်ဒီတင့်တော်လျော်ညီတဲ့ဒီဒေတာနဲ့တင့်တော်လျော်ညီတဲ့ကျမ်းမာရေးတော့ပထမကျမ်းမာရေးဆောက်ရှောက်မှုစနစ်တွေကိုတည်ဆောက်ထားတာဖြစ်တဲ့အတွက်ကြောင့်ဆိုတော့ဒေတာအလိုက်ဖွံ့ဖြိုးလာဖို့ဆိုတာဒေတာဆိုင်ရာလူမှုအခြေပြုအဖွဲ့အစည်းတွေနဲ့တိုင်းရင်းသားအဖွဲ့အစည်းတွေကိုဆက်လက်ပံ့ပိုးဖို့ဟိုပါတာ
တဆက်တည်းပဲဆီယမားဟိုဆီယမားတို့ရဲ့မဲတော်စေကနဲ့ပတ်သက်ပြီးတော့လည်းနည်းနည်းမေးချင်ပါတယ်အခုဟာကဒီမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်ပြီးတဲ့နောက်ပိုင်းပေါ့နော်နေဆက်မှာရှိတဲ့အဖွဲ့အစည်းတော်တော်များများလည်းပြည်တွင်းကိုပြောင်းဝင်ကြတယ်နောက်ဒီနေဆက်မှာအရင်ကဒီလူသားချင်းစာနာမှုအကူအညီပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတော်တော်များများလည်းနေဆက်ကနေပြောင်းပြီးတော့ပြည်တွင်းမှာသွားပြီးတော့ဟိုကူညီပေးတာတွေလုပ်ကိုင်တာတွေရှိပါတယ်ဆိုတော့တစ်ချိန်တည်းမှာလည်းထိုင်းနိုင်ငံမှာကဒါပြီးခဲ့တဲ့နှစ်ကစစ်အတက်အာဏာသိမ်းပြီးတော့ထိန်းချုပ်ထားတဲ့အချိန်ကာလဖြစ်တယ်ဆိုတော့ဒီလိုအခြေအနေမျိုးတွေအောက်မှာဆီယမားတို့ရဲ့မေတော်စေကန်းအနေနဲ့ရက်တီရတဲ့အပိုင်းမှာဝေးကြေးရဖြစ်ပဲဖြစ်ဖြစ်ဒီဆက်လက်ပြီးတော့ဒီရက်တီရတဲ့အပိုင်းမှာအခက်အခဲရှိပါသလားဘလို့အခက်အခဲကြုံရတာရှိပါလဲ
ဟိုမေတော်စေကန်းအနေနဲ့တော့ကျွန်မတို့အဓိကကြီးစုဆောက်ရှောက်ပေးရတဲ့လုပ်ငန်းတွေထဲမှာပေါ့နော်ဒီဟိုကျန်းမာရေးဝန်ဆောင်မှုလုပ်ငန်းရှိတယ်နောက်တော့ကျန်းမာရေးဆိုင်ရာသင်တန်းတွေပေါ့နော်နောက်တော့ဒီကလေးအခွင့်အရေးကာကွယ်ဆောက်ရှောက်မှုလုပ်ငန်းတွေပေါ့နော်ဒီလုပ်ငန်းတွေကတော့ကျမတို့ဆောင်ရွက်ရတဲ့အခါမှာတော့အထူးသဖြင့်ဒီနေဆက်ဒေတာမှရှိနေတဲ့ဒီရွှေ့ပြောင်းလူထုတွေပေါ့နော်ဒီကိုအဓိကထားပြီးတော့ဟိုဆောင်ရွက်ရတာဖြစ်တဲ့အတွက်ကြောင့်ကျမတို့လူနာတွေရဲ့နော်ဒီ14ရာခိုင်နှုန်းလောက်ပဲဒီတရားဝင်ပေါ့နော်ထိုင်းနိုင်ငံထဲမှာနေထိုင်တာဖြစ်တယ်ပြီးတော့ဒီလူနာရဲ့90ရာခိုင်နှုန်းလောက်ကတော့ပြည်တွင်းထဲကနေပြီးတော့ဆေးလာကုတာဖြစ်တဲ့အတွက်ကြောင့်ဟိုကျမရေးဝန်ဆောင်မှုရဲ့လုပ်ငန်းရကြည့်မယ်ဆိုရင်တော့လိုအပ်မှုတွေကတော့ဆက်လက်ရှိနေတယ်လူနာအခြေအတွက်ဖြစ်စီဖြစ်စီเนาะဒီယောဂအမျိုးအစားတွေဖြစ်စီတော့ရော့နေသွားပြတာမျိုးတော့မရှိသေးပါဘူးအခုလက်ရှိအထိလည်းဒီအထူးသဖြင့်တော့ဒီဒုတိယအဆင့်တတိယအဆင့်ပေါ့နော်ဒီပြင်းထန်တဲ့ယောဂတွေကုသမဲ့အခြေအနေမျိုးရောက်ရှိလာရင်တော့ဒီပြည်တွင်ထဲကနေပြီးတော့နေဆက်မှာလာပြီးတော့ဆေးကုကြတာလည်းရှိတဲ့အတွက်ကြောင့်ကျွန်တော်တို့ဒီလိုအပ်ချက်တွေဆက်လက်ရှိနေတယ်အဲ့ဒီပုံမှာတော့ထိုင်းကျန်းမာရေးဌာနဒီထိုင်းဟိုမဲ့ဆောက်စီယုံဖြစ်စီကျွန်တော်တို့နဲ့ဒီပူးပေါင်းဆောင်ရွက်မှုတွေကတော့အရင်အထက်ပို့ပြီးတော့ပံ့ပိုးမှုရရှိပါတယ်နောက်တစ်ချိန်တည်းမှာပဲဒီယောဂကာကွယ်ထိန်းချုပ်ရေးကိစ္စတွေနောက်ကာကွယ်ဆေးထိုးတဲ့ကိစ္စတွေရကြတော့ဒီပြည်တွင်းထဲမှာရှိတဲ့နေရာဒေသတော်တော်များများနေဆက်ဒေသတွေမှာเนาะဒီဆက်လက်ပြီးတော့ဟိုပူးပေါင်းဆောင်ရွက်နိုင်မှုအတွက်ထိုင်းကျန်းမာရေးဌာနတွေကတော့ဆက်လက်ပံ့ပိုးမှုရှိပါတယ်အထူးသဖြင့်ဒီကျန်းမာရေးလုပ်ငန်းနဲ့ပတ်သက်ရင်တော့မက်တော်ဆေးကန်းနဲ့ထိုင်းကျန်းမာရေးဌာနနဲ့ပူးပေါင်းဆောင်ရွက်တဲ့ဒီသက်တမ်းကလည်းအကြာကြီးဖြစ်တဲ့အတွက်ကြောင့်ဒီကျွန်တော်နေဆက်မှာရှိတဲ့ကျမကြီးဝန်ဆောင်မှုတွေလူထုအခြေပြုဖွဲ့စည်းတဲ့အလုံးကိုလည်းကျမတို့ဆက်လက်ပံ့ပိုးနိုင်မှုကလည်းထိုင်အစိုးရအနေနဲ့အမြဲကူညီအားပေးပါတယ်။ဒီအခမ်းအသတ်တွေကတော့လက်ရှိရမုံငွေပေါ့နော်ရမုံငွေပိုင်းဆိုင်ရာတွေမှာဟိုရခိုင်အလို့တော့နော်ဒီနှစ်ရှည်စီမံကိန်းတွေအနေနဲ့သွားတာမျိုးမဟုတ်ဘဲနဲ့နှစ်တိုးပေါ့နော်ဒီစီမံကိန်းတွေနဲ့သွားတဲ့အတွက်ကြောင့်တော့ဒီနှစ်ဆင့်အတွက်တော့ကျမတို့ပို့ပြီးတော့အခက်ခဲတွေအကန့်အသတ်တွေတော့ရှိလာနိုင်တယ်ပေါ့နော
်ဟုတ်ကဲ့အခုမြန်မာနိုင်ငံမှာပြောင်းလဲလေရှိလာပြီဆိုတော့ဆီယမားတို့အနေနဲ့မက်တော်စေကန်းကိုမြန်မာနိုင်ငံတက်ချမ်းမှာပြောင်းရွှေ့ပြီးတော့ဖွင့်ဖို့ဆိုတာမျိုးတွေရောအစီအစဉ်ရှိပါလားရှင
်လက်ရှိမှာကျမတို့ဒီတိုင်းရင်းသားဒေသတွေမှာဒီကျန်းမာရေးဝန်ဆောင်မှုပေးနေတဲ့စေကန်းငယ်လေးတွေနော်စင်တာလေးတွေက200လောက်ရှိပါတယ်အဲ့ဒီကနေပြီးတော့လူဦးရေပေါ့နော်ဟို9သိန်းလောက်ကိုကျမတို့လက်လှမ်းပြီးဆောက်ရှောက်နိုင်တာဖြစ်တယ်ဆိုတော့ကျမတို့မက်တော်ဆေးကန်းနေတော့ဒီလက်ရှိရှိနေတဲ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းလေးတွေကပို့ပြီးတော့အားကောင်းလာဖို့ရဲ့နောက်တော့ဒီကျန်းမာရေးစနစ်တည်ဆောက်မှုတွေမှာเนาะဒီကျန်းမာရေးဆိုင်ရာသတင်းအချက်အလက်ဖြစ်စေလူအင်အားမွေးထုတ်တာတွေဖြစ်စေเนาะကျန်းမာရေးဆိုင်ရာစီမံခန့်ခွဲမှုဖြစ်စေပေါ့ဤပညာရတော့ကျမတို့ဆက်လက်ပြီးတော့ပံ့ပိုးတော့မှာဖြစ်ပါတယ်နောက်ဒုတိယအဆင့်အနေနဲ့တော့ကျမတို့ဒီကုသရေးလုပ်ငန်းထဲမှာဟိုယောဂပြင်းထန်တဲ့ယောဂတွေကိုကုသမှုပိုင်းဆိုင်ရာတွေမှာတော့ဒီအစိုးရကျန်းမာရေးဆေးရုံဆေးခန်းတွေနဲ့ဒီမက်ဆောက်ဆေးရုံကိုလွှဲပြောင်းပြီးတဲ့လုပ်ငန်းတွေကိုပို့ပြီးတော့ကောင်းမွန်လာအောင်တော့ကျွန်တော်တို့စီစဉ်ဆောင်ရွက်ပေးမှာဖြစ်ပါတယ်ကျွန်တော်တို့မက်တော်ဆေးခန်းတွေနဲ့တော့လက်ရှိဒီကျန်းမာရေးစနစ်ပေါ့နော်ပြည်တွင်းမှာဖြစ်စေနေဆက်မှာဖြစ်စေလူထုတွေလက်လှမ်းမိနိုင်ဖို့ရယ်တော့အားလုံးဒီကောင်းမွန်တဲ့အရေးသွေးရှိတဲ့ကျန်းမာရေးဆောက်ရှောက်မှုတွေရဖို့တော့ကျွန်တော်တို့ဆက်လက်ဝန်ကြီးသွားမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာမကျေးဇူးများတင်ပါတယ်ရှင်ဒီလိုအချိန်ပေးတဲ့ကိစ္စ
မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOA American အသံရဲ့တင်းငင်းနေနေညပိုင်းအစီအစဉ်တွေကိုည10:00နာရီအထိလိုင်းဒိုမီတာ25 32 51တိုကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ညချမ်းမှာတော်ရရှိများရှင် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 30နဲ့50တိုကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ဥစီသူအောင်မြင့်တင်ဆက်ပေးနေတဲ့ပြည်တွင်သုံးသက်ချက်အစီအစဉ်ကိုအရင်ဆုံးနားဆင်ကြရဖို့ရှိပြီးဒီနောက်မှာတော့မြန်မာပြည်ကပေးစာများကဏ္ဍနဲ့အသက်ကြီးစကားတို့ကိုနားဆင်ကြရဖို့ရှိပါတယ
်ဒီနေ့ကျွန်တော်ဆွေးနွေးနေတာကတော့ Patrick Dolan ရဲ့အကြောင်းဖြစ်ပါတယ်မန္တလေး29ရက်နေ့ဟာ Patrick Dolan ရဲ့နေ့မဟုတ်ပါလား
ဒီတဲ့င်းပတ်တက်ကြီးစကားအစီအစဉ်မှာဆရာမောင်ဆွမ်းကြီးပြောပြပေးမှာဖြစ်ပါရရှင်အခုအရင်ဆုံးတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကိုနားဆင်ကြရအောင်ပါဒီတဲ့င်းပတ်မှာတော့သတင်းမီဒီယာသမားအာနာပိုင်တွေရဲ့ပြစ်မှတ်ဖြစ်လာပြီလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားတာကိုမိုက်အင်ချင်းနိုင်ကကူညီတင်ဆက်ထားပါရရှင
်ဥစီလေဗရန်မှာပြေးပြနေတဲ့မြူလာပညာရေးဥပဒေပြင်ဆင်ရေးတောင်းဆိုတဲ့စာနာပြကျောင်းသားတွေကိုအကြမ်းဖက်ရိုက်နှက်ဖမ်းဆီးထိန်းသိမ်းလိုက်ပါပြီ။ထူးခြားတာတစ်ခုကတော့ရဲတပ်ဖွဲ့ဝင်တွေဟာကျောင်းသားကျောင်းသူတွေဘေးကအားပေးတဲ့ပြည်သူတွေကိုပဲအကြမ်းဖက်ရိုက်နှက်ဖမ်းဆီးခဲ့တာမဟုတ်ပဲသတင်းယူနေတဲ့သတင်းမီဒီယာသမားတွေကိုပါအကြမ်းဖက်ရိုက်နှက်ဖမ်းဆီးမှုလုပ်ခဲ့တာပါ။အဲဒီလိုရဲတပ်ဖွဲ့ဝင်တွေရဲ့အကြမ်းဖက်မှုကြောင့်သတင်းမီဒီယာသမားတွေဟာအခင်းဖြစ်ပွားရနေရာကနေဖျက်ပြေးတင်းချောင်ခဲ့ရပြီးအများစုလွမြောက်လာကြပြီမဲ့တချို့ကတော့ရိုက်နှက်ဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။ဒရင်မီဒီယာသမားတွေဟာအာဏာပိုင်တွေရဲ့ပြစ်မှတ်ဖြစ်လာနေပြီလားဆိုတာဒီဘက်ဆွေးနွေးတင်ပြသွားပါမယ်
။မက်ရှလာဆယ်ရဲ့ဖြစ်စဉ်ကိုအကြမ်းပြစ်လောက်ပြန်ပြောရရင်မနေ့ပိုင်းမှာကျောင်းသားတွေရန်ကုန်ကိုသွားရောက်နိုင်ရေးအာဏာပိုင်တွေနဲ့ညှိနှိုင်းကြတယ်လို့ဆိုပါတယ်။ညှိနှိုင်းမှုအဆင်မပြေတဲ့အတွက်ကျောင်းသားတွေအနေနဲ့ရဲတပ်ဖွဲ့ဝင်တွေရဲ့တားဆီးပိတ်ပင်ထားတာတွေကိုစနစ်တကျတိုးထွက်မယ်။မရရင်ရဲတပ်ဖွဲ့ကဖမ်းဆီးအရေးယူမယ်ဆိုရင်လေကောင်းကောင်းမွန်မွန်ဖမ်းဆီးတာခံမဲဆိုပြီးစုံလဲစုံဖြတ်အာဏာပိုင်တွေဘက်ကလည်းအတန်ချက်ဆက်တွေနဲ့ပြောဆိုအသိပေးခဲ့ကြတယ်လို့ဆိုပါရယ်တကယ့်လက်တွေ့အင်အားချိနဲ့နေတဲ့ចောင်းသားចောင်းသူ60 90လောက်ဟာအင်အားပြည့်ရဲတပ်ဖွဲ့ဝင်300လောက်ကိုဘလို့မှဖောက်မထွက်နိုင်ပါဘူးတွန်းကြည့်လိုက်မရတော့မောလာပြီးနားလိုက်တချိန်တချိန်အပြန်အလှန်တွန်းဖယ်မှုဖြစ်ပြီးတဲ့နောက်ចောင်းသားတွေဘက်ကရေးတန့်တဘူးရဲတပ်ဖွဲ့ဝင်ဘက်ကိုပစ်ပောက်တာကနေစနှစ်ဖက်စကားများပဋိပက္ခဖြစ်ပြီးရဲတပ်ဖွဲ့ဝင်တွေကမြင်မြင်သမျှကိုအကြမ်းဖက်ရိုက်နှက်ဖမ်းဆီးမှုလုပ်ခဲ့တာပါဖြစ်စဉ်အစပိုင်းမှာသတင်းမီဒီယာသမားတွေဟာဓာတ်ပုံဗီဒီယိုရိုက်တာသတင်းယူတာလုပ်နိုင်ပေမဲ့ရဲတပ်ဖွဲ့ဝင်တွေဘက်ကစတင်အကြမ်းဖက်လာပြီးသတင်းတောင်းလို့ထင်ရှားသူတွေကိုပါအကြမ်းဖက်လိုက်လံရိုက်နှက်ချိန်မှာတော့အခင်းဖြစ်ပွားရာနေရာတွေမှာခိုးအောင်မနေနိုင်တော့ပဲလွတ်ရာကျွတ်ရာထွက်ပြေးကြရပါတော့တယ်။ဒီနေရာမှာရဲတွေရဲ့ဝိုင်းလိုက်ဝိုင်းအရိုက်ခံရပြီးဒေသခံတွေရဲ့ကဲတင်မှုကြောင့်အဖက်မခံရပဲလွတ်မြောက်လာတဲ့တီထောင်စုနေ့စဉ်သတင်းစာသတင်းတောက်မောင်မျိုးကသူ့ရဲ့သတင်းစာမှာရေးသားဖော်ပြထားတာကတော့စိတ်ဝင်စားစရာကောင်းပါတယ်
။သူရေးထားတဲ့အတိုင်းပြန်ပြောရရင်ကျွန်တော်ရင်ပတ်တွင်မူ press ဟူသောဇာတ်ရမ်းပါအရှိ6လက်မှအနံသုံးလက်မခန့်ရှိသောကပ်ပြားကိုချိတ်ဆွဲထားသည့်ပြင်လက်ထဲတွင်ကင်မရာတစ်လုံးကင်ထားသည်ထို့သောရက်နေစဉ်တွင်ရဲတပ်ဖွဲ့ဝင်တဦးကလက်ညှိုးထိုးကာကိုမာမီဒီယာအဲ့ဒီကောင်ကိုရိုက်ရိုက်ဟုပြောဆိုလေသည်သူသူဤအဖန်ကိုကြားပြီးရဲတပ်ဖွဲ့ဝင်10ဦးထက်မနည်းကျွန်တော်နောက်ကိုလိုက်ကြသည်ထို့သောအချိန်မျိုးတွင်ကျွန်တော်ပြေးလေတော့သည်အနောက်ကရဲတွေကညာဆန်ပြေးပြီးလိုက်သည်ထို့နောက်တွင်ကျွန်တော်ရှေ့တွင်မြင်လျက်ဒီကကျွန်တော်ရှေ့မှကျွန်တော်ထံပြေးလာသောရဲသား9ဦးထက်မနည်းကိုပင်နောက်ကလည်း၁၀ယောက်ထက်မနည်းလိုက်ရှေ့ကလည်း၅ဦးထက်မနည်းပြေးလာရှေ့မခိုင်တော့ပဲဟန်ချက်ပြက်ကနောက်တစ်ချိန်လဲကြပြန်လीကျွန်တော်လဲကြချိန်နဲ့တပြိုင်နဲ့ရှေ့ကရဲဘော်တူကပြေးကန်ချိန်နဲ့ကြုံတဲ့ဖြစ်ဆက်ဆက်ဆက်ကလေးသာထိသွားသည်နောက်ကလိုက်လာတော့ရဲဘော်တူကနမတုတ်ဖြစ်နှမ်းပြစ်သည်လဲကြသွားသောကြောင့်မထိလိုက်ထို့နောက်လဲကြမှုနဲ့မိလာပြီးဖြစ်သောရဲဘော်တူကနမတုတ်နဲ့ငချက်ခန့်ဆင့်ရိုက်သည်နောက်ပိုင်းသတင်းတော့မောင်မျိုးကိုဒေသခံတယောက်ကကယ်တင်လိုက်တဲ့အတွက်လွမြောက်သွားခဲ့ပါတယ်
တဲ့နောက်အားလုံးလိုလိုအသက်လူထွက်ပြေးခဲ့ကြရပါပြီ။တချို့သတင်းတောက်တွေကတော့မောင်မျိုးလိုကံမကောင်းပါဘူး။ မြန်မာ Post Global သတင်းတောက်ညလင်းထွန်းခေါ်အလင်းဒီ Reporter Journal သတင်းတောက်ဖြိုးအောင်မြင့်တို့နှစ်ယောက်အရိုက်နှက်ခံအဖမ်းခံလိုက်ရပါတယ်အခုလိုရိုက်နှက်ခံကြရသတင်းမယူနိုင်ပဲထွက်ပြေးပုံအောင်ကြရအဖမ်းခံကြရဖြစ်တဲ့အတွက်ယာယီမြန်မာနိုင်ငံစာနယ်ဇင်းကောင်စီ MJA သတင်းစာဆရာအသင်း MJU သတင်းစာဆရာတမက MJN သတင်းစာဆရာကွန်ရက်ပန်မြန်မာအသင်းစတာတွေကကြေညာချက်တွေထုတ်ပြီးရဲတပ်ဖွဲ့ရဲ့လုပ်ရက်ကိုကန့်ကွက်ခဲ့ကြပါတယ်။တကယ်တော့လက်တလောအဖြစ်ပြက်တွေထဲမှာသတင်းတောက်တွေဖမ်းဆီးခံရတာဒါပထမအကြိမ်တော့မဟုတ်ပါဘူး။တိတ်မကြသေးခင်တုန်းကလမ်းလျှောက်ဆန္ဒပြတပိတ်မှောက်တဲ့ရွှေပြည်သားအလုံသမားတွေကိုအကြမ်းဖက်နှိမ်နင်းစဉ်တုန်းကလည်းသတင်းတောက်အထောက်အထားတွေပြသခဲ့တဲ့အတိုင်း 7D နဲ့ DVB သတင်းတောက်နှစ်ယောက်ခိတ္တခေါ်ယူထိမ့်သိမ်းခံခဲ့ရပါတယ်။အလားတူမတ်လ5ရက်မြို့တော်ခမ်းမရှိဖြစ်စဉ်မှာလည်းဆွမ်းအားရှင်တွေကကင်မရာကင်ထားတဲ့သတင်းတောက်တွေကိုရံမှုတိုက်ခိုက်တာရှိခဲ့ပူပါတယ်။ပြောရရင်တနည်းတခြားပိုးပို့ပြီးကြမ်းတမ်းလာတဲ့ရဲနဲ့အာဏာပိုင်အဖွဲ့အစည်းတွေဟာသူတို့လုပ်ရက်တွေကိုမှတ်တမ်းတင်မဲ့သတင်းမီဒီယာသမားတွေကိုပိုးပို့ပြီးပြစ်မှတ်ထားလာတဲ့သဘောပါ။တိတ်မကြသေးခင်တုန်းကရှမ်းပြည်နယ်ကိုကန့်ဒေသမှာတိုက်ပွဲတွေဖြစ်ပွားခဲ့စဉ်တုန်းကအစိုးရဟာအဲ့ဒီဒေသကိုစစ်အုပ်ချုပ်ရေးဥပဒေပြဋ္ဌာန်းခဲ့ပါတယ်။အဲ့ဒီအထက်မှာသတင်းမီဒီယာဥပဒေနဲ့ပုံနှိပ်ထုတ်ဝေဥပဒေကျူးလွန်သူတွေကိုတေဒံအထိချမှတ်နိုင်တဲ့စစ်အုပ်ချုပ်ရေးစီရင်ပိုင်ခွင့်အောက်ထည့်သွင်းခဲ့တာတွေ့နိုင်ပါတယ်။ဒါရီမကကိုကန့်ဒေတာသတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်ကြီးမြတ်ထွန်းဦးကလက်နက်ကင်တိုင်းရင်းသားတပုံခေါင်းဆောင်တွေကိုတယ်လီဖုန်းဆက်သတင်းမေးတာဟာတီစဲပုံမှဆက်ခွန်မြင်းဆောင်တင့်နဲ့ညီစွန်းနိုင်တယ်ဆိုပြီးသတင်းမီဒီယာတွေကိုသတိပေးခဲ့ပါသေးတယ
်။လက်ရှိမြန်မာနိုင်ငံမှာစွမ်းအားကြီးတဲ့ဗီဒီယိုနဲ့ရုပ်သံထုတ်လွှင့်ခွင့်ကိုသူရနဲ့သူခုနီတစုကပဲလုံခြုံရေးရနေပြီးအာဏာပိုင်တွေကပဲလုံးဝထိန်းချုပ်ထားပါပြီတဲ့သတင်းဌာနတွေရဲ့သတင်းရယူခွင့်နဲ့ပုံလိပ်စာနယ်ဇင်းတစ်ခုပဲလွတ်လပ်ခွင့်ရသေးတာဖြစ်ပါတယ်အခုနောက်ပိုင်းသတင်းယူနိုင်တဲ့လွတ်လပ်ခွင့်ကိုထိပါလာတာမျိုးပါအခုလိုသတင်းမီဒီယာသမားတွေကိုအကြမ်းဖက်တာရိုက်နှက်တာဖမ်းဆီးတာတွေဟာဥပဒေနဲ့ညီမညီစီစစ်သင့်ပြီးအစိုးရအနေနဲ့လွတ်လပ်စွာသတင်းရယူခွင့်ကိုအမှတ်ခံချက်ပေးဖို့လိုနေပြီဖြစ်ပါကြောင်းသုံးသပ်ကြေညာလိုက်ရပါတယ်
ဦးစည်သူအောင်မြင့်စီစဉ်တင်ဆက်နေတဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုကတော့မအေးတန်နာကျော်အပတ်စဉ်စီစဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ကြရအောင်ပ
ါပါရှင်ဗီဒီယိုကိုရေးလာတဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်သောရရှင်နဲ့ချင်းချင်းပေးပို့လာတဲ့မြေတားဒေးလက်ဆောင်ကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်ပထမအဦးဆုံးတော့ကျွန်တော်ကအမေရိကန်အသံကိုအမြဲတမ်းနားထောင်နေပရိသတ်တူဖြစ်ပါတယ်ဆိုတော့သောရရှင်ရဲ့စာကိုဖော်ပြပေးခြင်းပါတယ်ဒီသောရရှင်ကအထူးသဖြင့်မနေ့ပိုင်း၈နာရီကနေ၉နာရီအစီအစဉ်ကိုနေ့စဉ်နားထောင်ဖြစ်ပါတယ်ဒီသောရရှင်က
ကျွန်တော်ဟာအမေရိကန်တန်ကိုအမြဲနားထောင်နေပရိသတ်တူပါအထူးသဖြင့်မနေ့ပိုင်းအစီအစဉ်တွေကိုနေ့တိုင်းနားထောင်ပြပါတယ် VOA ကဝန်ထမ်းတွေရဲ့အရေးချင်းပြေဝသောဆွမ်းဆောင်မှုတွေကြောင့်မြန်မာပြည်သူပြည်သားတွေလိုအပ်ချက်ဖြစ်တဲ့ပြည်ရင်းသတင်းနဲ့နိုင်ငံတကာသတင်းတွေကိုအချိန်မီပြည့်စုံစွာကြားရတဲ့အတွက် VOA ဝိုင်းတော်သားတွေရဲ့ဆွမ်းဆောင်ချက်တွေကိုအထူးပဲကျေးဇူးတင်ပါတယ်မြန်မာနိုင်ငံအနေနဲ့အစိုးရပြောင်းလဲလို့ကြွေးကြော်နေပေမဲ့နိုင်ငံရေးအနှစ်သာရမှာပြောင်းလဲမှုမရှိတာကြောင့်သတင်းမီဒီယာတွေရဲ့တင်ပြချက်တွေကလည်းထူးခြားစွာပြောင်းလဲတာမျိုးမရှိပါဘူး။ဒါကြောင့်ပြပအတန်လွင်ဌာနတွေဖြစ်တဲ့ VOA နဲ့တခြားဌာနတွေကိုသာအားကိုးနေရပါတယ်ခင်ဗျာ
။ VOA နဲ့ပြပအတန်လွင်ဌာနတွေကိုအဓိကအားကိုးနေရပါတယ်ဆိုပြီးဒီသောရရှင်ရေးလာတာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်အမြင်တွေကိုလှုပ်လှုပ်လှက်လှက်ထုတ်ဖော်ရေးသားလာကြတဲ့အစားတွေကိုလည်း VOA ကလက်ခံရရှိတာပါ။အဲ့ထဲကအစားတချို့ကိုအခုပြောပြပေးချင်ပါတယ်ရှင်။မလောပထမပတ်ကျောင်းသားတပိတ်စစ်ကြောင်းတွေကိုထောက်ခံပွဲမြို့တော်ခမ်းမရှိကျင်းပတာကိုရင်းနဲ့တာဝန်ရှိတယ်ဆိုတဲ့အရက်ဝတ်တွေအကြမ်းဖက်နှိမ်နင်းခဲ့တာနဲ့ပတ်သက်လို့သောရရှင်တကုံမျိုးသစ်ကဥလာထုံးကအခုလိုမျိုးသူ့အမြင်ကိုရေးလာပါတယ
်အလို့သမားဆန္ဒပြသူတွေကိုရန်ကုန်မြို့ပြင်မှာရှင်းရှင်းပြောရရင်ကြေးစားလူမိုက်တွေငှားပြီးအကြမ်းဖက်ရိုက်နှက်ဖမ်းဆီးတာကျောင်းသားတွေအရက်ဖက်အဖွဲ့အစည်းဆန္ဒပြသူတွေကိုအကြမ်းဖက်ရိုက်နှက်ဖမ်းဆီးတာတွေကိုတွေ့ရတော့အခြေခံဥပဒေအရရွေးကောက်ခံအစိုးရတို့လွတ်တော်ကြီးတို့ဒီလိုအခင်းကျင်းတွေနဲ့ဒီမိုကရေစီအစိုးရရဲ့လုတ်ကင်ပုံတွေဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ပြောကြပါတယ်။ အစိုးရတာဝန်ခံတာဝန်ယူရတဲ့ဥပဒေထိန်းသိမ်းရေးအဖွဲ့ဟာမြန်မာနိုင်ငံရဲတပ်ဖွဲ့ကိုဥပဒေနဲ့အညီဖွဲ့စည်းထားတာဆိုပေမဲ့တာဝန်လက်ပတ်ပတ်ပေးပြီးဘယ်ကခေါ်လာမှန်းမသိတဲ့သူတွေသူတို့ကဥပဒေအရဖွဲ့စည်းထားတဲ့အဖွဲ့အစည်းကလည်းမဟုတ်တဲ့အပြင်နိုင်ငံတော်ကတရားဝင်သတ်မှတ်ထားတဲ့လစာနဲ့သတ်မှတ်ထားတဲ့ uniform အမည်ကိုပိုင်အမှတ်တပ်ဖွဲ့တစ်စိတ်ပါ uniform ဝတ်ဆင်ထားခြင်းမရှိတဲ့ကြောက်တော့လူတွေကျေးစားလူမိုက်တွေပဲဖြစ်မှာပေါ့ဒီလူတွေကိုဘယ်အစိုးရအဖွဲ့အစည်းကတာဝန်ယူတယ်လဲဆိုတာရေးကြည့်ပြီးလေးနက်တဲ့ဥပဒေရေးရာပြဿနာဖြစ်ပါတယ်ဒီလိုလှုပ်ဆောင်တာဟာအခြေခံဥပဒေနဲ့ညီညွတ်ချင်းရှိမရှိအခြားမြည်သည့်ဥပဒေအရလုံခြုံဆောင်ရွက်ခြင်းဖြစ်တယ်ဆိုတာလွှတ်တော်အမတ်တွေကလွှတ်တော်မှာအရေးကြီးအစိုးတင်ဖြည့်ရှင်းပေးတဲ့မှာကြောင်း VOA ကတဆင့်တာဝန်ရှိတဲ့လွှတ်တော်အမတ်တွေကိုပြောပြဖို့ရှင်းဖွင့်လိုက်ပါတယ
်ဘယ်သူဘယ်ဝါရမ်းမသိရတဲ့သူတွေကိုခေါ်လာပြီးတော့ငင်းငင်းငင်းဆန္ဒပြနေတာကိုနှိမ်နှင်းခိုင်းတဲ့ကိစ္စလွှတ်တော်မှာအစိုးတင်ဖြည့်ရှင်းပေးပါဆိုပြီးတော့ဥလာထွန်းတောင်းဆိုလာတာဖြစ်ပါတယ်ဒီဖြစ်တယ်မတိုင်ခင်ကမလစာပိုင်းမှာပဲမိချီလာကသောရရှင်တယောက်ကလည်းចောင်းသားတပိတ်စစ်ចောင်းတွေဘေးကင်းအောင်မြင်ပါစေကြောင်းကြပြတပုတ်ရေးဆက်ပို့လာတာပါဒီသောရရှင်ထီလာမောင်ကမလအစပိုင်းမနေ့ခုနှစ်နာရီရေဒီယိုလေးကိုဘေးမှာချပြီးတော့ VOE ကထုတ်လွှင့်တဲ့မြန်မာပြည်ကဘေးစာကဏ္ဍကိုနားထောင်လိုက်တော့ကျွန်တော်မမျှော်လင့်မနဲ့ကျွန်တော်ရဲ့ဆရာဦးဝင်းဖေထံမြစ်တာရက်ခန်စာကိုထုတ်ပြန်ပေးတာကြားလိုက်ရလို့အံ့အားတင်ဝမ်းမြောက်မိပါတယ်မမျှော်လင့်တော့တဲ့ဆန္ဒတစ်ခုရုတ်တရက်ပြည်လာလိုက်သလိုခံစားရတဲ့ခံစားမှုမျိုးပါကျေးဇူးလည်းတင်ပါတယ်စာလိုက်ကရောအီးမေးလ်ရောပို့ထားတဲ့တခြားစာတွေကိုလည်းဆက်ပြီးတော့ပြန်ချပေးပါဦးနဲ့ဒီတော့ရှင်ကကြပြမပိတပိလေးကိုလည်းပညာရေးစနစ်ပြုပြင်ပြောင်းလဲရေးအတွက်ဆန္ဒထုတ်ဖို့ကြိတက်နေတဲ့တရေကောင်ចောင်းသားကလေးများတွေအားစေဖြစ်နေတည်ကြားစီရင်ထုတ်လွှင့်ပေးပါလို့မြစ်တာရက်ခံပါတယ်ဆိုပြီးတော့အခုလိုမျိုးတော့ရှင်ထီလာမောင်ရေးပို့လာပါတယ
်ကိုတိုင်းပြီကိုရေးချွေးတွေပေးလို့ကျိုးပန်းနေချစ်သားတို့ရေးမင်းတို့တွေအာမန်တင်းလို့ရှောက်လန်းချင်းမုတ်ချမသွေးအောင်ရမယ်လေကြံ့ညံ့ခံတက်တီမွေးလို့စိတ်စေတနာတွေပိုက်ခါထွေးလို့ရှည်အေးတောကပွေမင်းတို့တွေညီကြစီနှိုးတော်ရအောင်ကြပါစီစုမွန်ချွေတို့ပြည်သူတွေအာမန်တင်းလို့အားပေးနေကြအောင်လီမီမုတ်ချ
ဒါကတော့ចောင်းသားတွေအကျံဖက်ဖြိုခွဲမခံရခင်မှာသောရရှင်ထီလာမောင်ရေးပို့လာတဲ့စူတောင်းကြပြဖြစ်ပါတယ်ရင်ဖွင့်စာတွေကိုမှဖော်ပြခင်မှာတော့အခုအရင်အနောက်တိုင်းသချင်းလေးတစ်ပုဒ်နဲ့ဖြော်ပြပေးခြင်းပါတယ်ရှင်အမေရိကန်ဂီတအဖွဲ့ဖြစ်တဲ့ One Republic အဖွဲ့တည်ဆူထားတဲ့ I Lift ရှင်သန်စင်းငါဆိုတဲ့သချင်းလေးဖြစ်ပါတယ်တေးတီဆိုရေးဆက်သူကအိုင်ယာလန်နိုင်ငံက YouTube ဂီတအဖွဲ့ရဲ့တချင်းတွေကိုနားထောင်ပြီးတော့ကမ္ဘာပေါ်ကပတ်ဝန်းကျင်ထိန်းသိမ်းရေးကိစ္စတွေကမ္ဘာနိုင်ငံရေးရာကိစ္စတွေဒါတွေပြင်လူတွေအားလုံးအတွက်အခြေခံအကျဆုံးလူခွင့်ရေးဒီလိုကိစ္စရဲ့မျိုးတွေကိုစာသားတွေတည်ကုန်ပြီးတော့တေးတချင်းဖြစ်နေဖန်တီးနိုင်တဲ့ YouTube အဖွဲ့ကိုအားကြားမိလို့သူလဲလူများနဲ့ဆက်ဆံနိုင်တဲ့တချင်းတွေဆက်ဆိုမယ်လို့စိတ်ကူးရမိခဲ့တယ်လို့ဆိုပါတယ်အခုတချင်းလေးကတော့2014ခုနှစ်မှာထွက်တဲ့ Native Data Gun ဆိုတဲ့ data ပြရဲကဖြစ်ပါတယ်2010မှာမွေးဖွားလာခဲ့တဲ့သူ့ရဲ့သားလေးအတွက်လည်းသူကခံစားရေးဖွဲ့တာပါအတားအဆီးတွေဘလို့ပဲရှိရှိရင်ဆိုင်ဖြတ်ကျော်ပြီးတော့ဆက်လက်ရှင်သန်သွားနိုင်ဖို့စိတ်ခွန်အားပေးတဲ့တချင်းလေးဖြစ်ပါတယ်ဒီတချင်းကိုဝိုင်းစားပေးတဲ့ကျမတငယ်ချင်း David Angeles ကိုလည်းအထူးကျေးဇူးတင်ပါတယ်လို့ဒီကနေပြောချင်ပါတယ် One Republic အဖွဲ့ဒီဆိုထားတဲ့I lift ရှင်တန်စဲငါဆိုတဲ့သချင်းလေးကိုနားဆင်ခံစားကြည့်ပါအောင်ရှင
် Hope when you take that jump you don't feel the fall Hope when the water rises you built a wall Hope when the crowd screams out you're screaming your name Hope if everybody runs, you choose to stay. Hope that you fall in love and it hurts so bad. Say I swear. where I live. Hope that you spend your days, but they all add up. I'll say
Republic အဖွဲ့တည်ဆိုထားတဲ့ I lift ရှင်သန်စဲငါဆိုတဲ့တခြင်းလေးကိုနားဆင်ကြကြရတာပါ။ရန်ကုန်ကိုချစ်တက်လာတဲ့ចောင်းသားပင်မစစ်ចောင်းကိုလက်ပဒန်းမြို့မှာအာဏာပိုင်တွေကသတင်းဘက်အတော်ကြားပိတ်ဆို့ထားပြီးတဲ့နောက်မှာတော့မလ10ရက်နေ့မှာအကြမ်းဖက်နှိမ်နှင်းပြီးတော့ចောင်းသားတွေနဲ့တခြားပါဝင်တဲ့လူတွေကိုဖမ်းဆီးခဲ့တာနဲ့ပတ်သက်ပြီးတော့တိုက်ရိုက်လင်းလိုင်းဆွေးနွေးကြမှာဝင်ရောက်ဆွေးနွေးဖို့အတွက်ရေးပို့လာတဲ့စာရီတွေကအချိန်မရလို့ကြန့်သွားတဲ့စာတချို့ကိုအခုဆက်ပြီးတော့ဖော်ပြပေးကြပါတယ်ရှင်။ရန်ကုန်ကသောရရှင်ကိုကျော်မင်းဦးက
EU ကအထူးကရုပ်နှိမ့်နှင်းရေးတင်နန်းပေးခဲ့တာလိုအပ်ရင်လက်ပတ်နီတွေပေးတတ်ပြီးတော့လက်သီးနဲ့ထိုးခြေထောက်နဲ့ကန်းဒုံးနဲ့လည်းရိုက်နေရင်လည်းအုပ်ဒီမိုကရေစီနိုင်ငံကြီးတွေမှာတောင်းလုခွင့်ရှိတယ်လို့များတင်သွားပါသလားပွင့်လင်းမြင်သာမှုတကယ်ရှိတဲ့ဆိုရင်လက်ပတ်နီတွေရဲ့ဆန်းဆန်းတမန်ဆောင်ရွက်ချက်တွေကိုဂုဏ်ပြုသောအဖြစ်နာမည်နိုင်ငံသားစီစီရေးကတ်အမှတ်နေရာလိပ်စာအပြည့်စုံတို့ကိုအေးချမ်းစွာနေထိုင်လို့ပြီးတော့စုပမှုကိုမလိုလားတဲ့ပြည်သူတွေကိုသိစေချင်တယ်လို့နိုင်ငံပိုင်မီဒီယာကနေတရားဝင်ကြေညာပေးနိုင်ပါသလားခင်ဗျာ
ရန်ကုန်ကသောရရှင်မေကွန်းထုတ်လာတာပါမောင်မောင်ဆန်လမ်းမတော်ဆိုတဲ့သောရရှင်ကတော့သူ့ရဲ့အမြင်ကိုအခုလိုထုတ်ဖော်လာပါတယ
်ကျောင်းသားအလုပ်သမားနဲ့ပြည်သူတွေရဲ့ဆန္ဒပြပွဲတွေအကြမ်းဖက်မှုတွေနဲ့ပဲအဆုံးသတ်နေရတာကတော့လက်ရှိအာဏာရအစိုးရပြည်သူဆန္ဒအမှန်နဲ့ကိုစားပြုရွေးချယ်တင်မြှောက်ခံပြီးတက်လာတဲ့အစိုးရမဟုတ်လို့ပါတည်ကြတဲ့အတိုင်း2008ဖွဲ့စည်းပုံကိုအခြေပြုပြီး2010မှာကျင်းပတဲ့ရွေးကောက်ပွဲကပြည်သူဆန္ဒအမှန်မဖော်နိုင်ခဲ့ပါဘူးဒါကြောင့်ဒီကနေ့ဆန္ဒပြနေတဲ့ကျောင်းသားအလုပ်သမားနဲ့ပြည်သူတွေအနေနဲ့လက်ရှိတောင်းဆိုနေတဲ့ကိစ္စတွေအစားနိုဝင်ဘာလမှာကျင်းပမဲ့ရွေးကောက်ပွဲမှာမိမိတို့ကိုအမှန်ကိုစားပြုမဲ့ကိုယ်စားလှယ်တွေအမှန်ရွေးကောက်တင်မြှောက်ခံနိုင်ရေးအတွက်အဓိကထားဆောင်ရွက်တင်နေပါပြီ။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပေါ်မှသာမိမိတို့တင်မြှောက်ခြင်းနဲ့ကိုယ်စားလှယ်တွေလည်းအရွေးခံကြရမှာဖြစ်ပါတယ်။ဆိုရကပြဿနာတွေကိုအကြောင်းပြပြီး2015ရွေးကောက်ပွဲကိုလွတ်လပ်မှုအခက်အခဲနဲ့ကျင်းပခြင်းတွေပုံရပါတယ်။
ဒါကကျောင်းသားတွေရဲ့လှုပ်ရှားမှုအာဏာပိုင်တွေရဲ့နှိမ်နှင်းမှုတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာတဲ့အစာတွေဖြစ်ပါတယ်။အခုသောရရှင်တွေကိုမြန်မာတချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါရစေ။တီးတီးဆိုစောင်းလိုင်းကပေးဆက်သူတို့ရာဇဝင်ဆိုတဲ့တချင်းသစ်လေးတစ်ပုဒ်ကိုဆက်ဆိုထားတာဖြစ်ပါတယ်။ဒီတချင်းရေးပြခဲ့တာနဲ့ပတ်သက်ပြီးတော့သူကအခုလိုပြောတာပါ
။ကျောင်းသားလေးတွေရဲ့အကြမ်းမဖက်ဖြူစင်တဲ့လှုပ်ရှားမှုတစ်ခုဖြစ်တဲ့မန္တလေးကနေရန်ကုန်ချီတက်တာပေါ့နော်။ဒီမိုကရေစီပညာရေးအမစစ်ကြောင်းတွေရောအခြားစစ်ကြောင်းတွေရောကျွန်တော်တို့အပင်ပန်းခံလမ်းလျှောက်ကြတဲ့မိုင်မောင်းရာချီလမ်းလျှောက်ကြတဲ့ကလေးတွေရဲ့လှုပ်ရှားမှုအတိမတ်ပြူတဲ့ချီးကျူးတဲ့ဂုံယူတဲ့ဒါကြောင့်ကျွန်တော်တို့ဂုံပြူတဲ့အနေနဲ့ဒီတချင်းလေးကိုဖန်တီးဖြစ်ခဲ့တာပါဒါကြောင့်ခေါင်းစဉ်လေးကိုကျွန်တော်ပေးဆက်သူတို့ရာဇဝင်ဆိုပြီးတော့ပေးခဲ့ပါတယ်ဒီတချင်းလေးရင်းနေချိန်ပြီးဆုံးသွားချိန်အထိတော့အာနာပိုင်တွေဘက်ကအချမ်းဖက်ဖြိုခွင်းမှုတွေမရှိသေးဘူးဗျလူတော်များများလည်းထင်မြင်ယူဆခဲ့တာကတော့ငင်းငင်းချမ်းချမ်းနဲ့အားလုံးပြီးဆုံးမယ်အစိုးရဆိုတာမိဘအကြောင်းသားတွေဆိုတာတာသမီတွေပြည်သူတွေပေါ့နော်အဲ့တော့ဒီလိုကြီးဖြစ်နိုင်မယ်လို့တော့လုံးဝမမျှော်လင့်ထားတဲ့အတွက်အေးချမ်းချမ်းသူတို့ရဲ့ချီတက်ပုံလေးတွေနဲ့ကျွန်တော်ရဲ့အေးချမ်းချမ်းတခြင်းလေးနဲ့တွဲမိတဲ့အခါအားလုံးကဂယုဏမေတ္တာလေးပြီးဆိုရခဲ့တာပေါ့ဗျာအကြမ်းမဖက်လှုပ်ရှားမှုဖြူစင်တဲ့အကြောင်းသားလေးတွေရဲ့ပေးဆမှုတွေဟာအစာကြီးတဲ့ကောကယူနာတက်ဆရာကောင်းပါတယ်အကျန့်ဖက်ဖြိုခွင်းကျင်းခံလာတဲ့အချိန်မှာတော့ကျွန်တော်တို့ဘက်ကကယူနာသူတို့ဘော်ကိုရှိတဲ့မြစ်တာစေတနာဟာပို့ပြီးတော့အချိန်မြင့်တက်သွားတာပေါ့နော
်ဆောင်းလိုင်းရဲ့ပေးဆက်သူတို့ရာဇဝင်ဆိုတဲ့တခြင်းလေးကို VOA တိချစ်ပရိသတ်အားလုံးနားဆင်ခံစားကြည့်ပါဦးနော
် Unreally ကြောဖြတ်ခဲ့ကြသည်မပလွန်လျာနေပြီလား Sing call the nuigo unto lo shichi The nilo mi ba yin win si Pain pian jain tan yi pian ngai cha ba me Che a so ma na chin ni da mya Ya zo we ma sa twi ong chan ye ong ka bi mo go di Ma ya chi pi twa re ki Ni re no
ရေးဖွဲ့တည်ဆူထားတဲ့ပေးဆက်သူတို့ရာဇဝင်ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
နာချောစီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများခဏကိုနားဆင်ခေကြရတာဖြစ်ပါလိမ့်ရှင်မြန်မာပြည်သူပြည်သားအလုံးတရားချမ်းမြေရှိကြပါစေရှင်အခုကတော့တက်ကြီးစကားအပတ်စဉ်ခဏကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒီသတင်းဖတ်တက်ကြီးစကားအစီအစဉ်မှာတော့တမိုင်းတဲကမှတ်သားစရာဖက်စစ်ဒေါ်လာရေးနဲ့ပတ်သက်ပြီးဆရာမောင်စွမ်းရည်ကပြောပြထားပါတယ်ရှင်
ဟုတ်များမိတ်ဆွေများခင်ဗျာဒီနေ့ကျွန်တော်ဆွေးနွေးနေတာကတော့ဖက်စစ်ဒေါ်လာရင်းအကြောင်းဖြစ်ပါတယ်မတ်လ29ရက်နေ့ဟာဖက်စစ်ဒေါ်လာရင်းနေ့မဟုတ်ပါလားဖက်စစ်ဆိုတဲ့ဟောဟာမူလလက်တင်သကလုံးတစ်ခုကိုအီတလီကအချမ်းဖက်ဖက်စစ်ဝါဒီခေါင်းဆောင်မူဆိုလိုနီကသူ့ပါတီအမည်ဖြစ်သုံးခရာကခုတော့ကဘာသုံးဟောဟာဖြစ်နေပါပြီကဘာသမိုင်းမှာဂျပန်ဒေါ်လာရင်းအကြောင်းကိုရေးရင်ဖသပလဆိုတာမပါမဖြစ်ပါဘူးဒီတော့ဖက်ချစ်ဆိုတဲ့သကလုံးလဲပါရတော့မှာပေါ့ဒါပေမဲ့ဖက်ချစ်ဆိုတဲ့သကလုံးဟာဘိုနီဝင်းဖွဲ့စည်းခဲ့တဲ့မြန်မာသားဖွဲ့ကတည်တူတဲ့မြန်မာအင်္ဂလိပ်ဗိဒါမှာမပါဘူးခင်ဗျမြန်မာဝါဒဝါဟာရဗိဒါမှာဖက်ချစ်ဆိုတာမရှိတော့ဘူးဆိုတော့ဝန်တာမှာပေါ့လေဖက်ချစ်တော်လည်းမှမတော်တဆကိုယ်တိုင်ပါဝင်ခဲ့ရတဲ့ဘိုနီဝင်းဟာသူကိုယ်တိုင်ဖက်ချစ်ဖြစ်လာတဲ့အခါဖက်ချစ်တော်လည်းဆိုတဲ့စကားကိုမကြားခြင်းမကြားလို့မကြားရရှာတော့ဘူးအဘိဓမ္မာကမကပမိုင်းတဲကပါထုတ်ပြန်ပြီးတော့ဖက်စစ်တော်လာရေးကိုတမတော်နေလို့တောင်းပြခဲ့ပါတယ်ဖက်စစ်တော်လာရေးဆိုတာဗမာပြည်သူတရားလုံးပါဝင်နေတာမဟုတ်လားဗမာတမတော်တီထောင်တာကထိုင်းနိုင်ငံမှာလေ1947ဒီဇင်ဘာ26မှာဗမာလွတ်လပ်ရေးတမတော်ကိုစတင်ဖွဲ့စည်းတာလို့မှတ်သားရခဲ့ဘူးပါတယ်ဖက်စစ်တော်လာရေးနေ့ကိုပြန်လည်ပေါ်ထုတ်ပြန်ဖို့ပြည်သူတွေကတောင်းလို့ကြမယ်လို့ကျွန်တော်တို့ယူဆပါတယ်။ဗမာတံတော်တီထောင်တာကိုပြည်သူအလုံးကလည်းဂုဏ်ယူရမှာပါ။ဒါပေမဲ့ဖက်စစ်တော်လာရေးကိုစစ်တပ်မှုပိုင်းလောက်တာရောတမိုင်းဖက်တမိုင်းကိုထောက်ခံပြတာရောတော့ပြခံလို့မဖြစ်နိုင်ပါဘူးခင်ဗျာ။ဒီဖက်စစ်တော်လာရေးအကြောင်းကိုပြောကြရင်
အထပ်လာဖွဲ့စည်းတာကစပြီးကျော်လို့လည်းမဖြစ်ပါဘူးခင်ဗျာဖက်ချက်မလာခင်ကတည်းကဖက်ချက်တော်လာရေးကိုကြိုးတင်ပြင်ဆင်ခဲ့ကြတာပါ1940ခုကပေါ်ထွက်လာခဲ့တဲ့ရင်းချက်စစ်တမ်းကိုအင်းစိန်စစ်တမ်းဟာထုံနေကနိုင်ငံရေးသမားကောင်းဆောင်ကြီးရေးသားပြုစုခဲ့တာပါအဲ့ဒီဇာတ်ကမဟာမိတ်လက်ကံနေနဲ့ပေါင်းပြီးဖက်ချက်ဂျပန်ကိုခုခံတော်လှန်ရေးပါပဲနိုင်ငံတကာကွန်မြူနစ်တို့ရဲ့တတိယညီလာခံမှာဘူဂေးရီးယားကွန်မြူနစ်ခေါင်းဆောင်ဂျော့ဂျီဒီမီထရော့ပီအစီခံစာရကပ္ပအလုတ္တမလူဒန်းစာပေါင်းဖက်ချက်ဝါဒကိုတော်လှန်ကြရေးကိုသင်ခတ်ချက်ဖြစ်ပါလေအရေးကြီးဖြစ်တာနောက်ကြပြီးနေချက်တာနောက်ကြခဲ့တဲ့ဂျပန်ဂျာမနီအီတလီသုံးနိုင်ငံကိုဟိုခေတ်ကပန်နီဤဝေယိုရန်သုံးနိုင်ငံလို့သတင်းစာတွေမှာခေါ်ခဲ့ပါတယ်သခိုးလက်ကသဝက်လူကြီးနေခဲ့ခြင်းနေလူကြီးဝါရပါပဲလက်ရအစွန်ရောက်မြို့ချဝါလူတွေခေါင်းဆောင်နဲ့နောက်ပေါက်နေခဲ့သောမာတစုရဲ့အကြမ်းဖက်နေခဲ့ပြိလိုက်တဲ့ဝါရကိုနိုင်ငံတကာကတော်လန်နဲ့ကမ္ဘာတော်လန်ရေးကြီးနဲ့ပေါင်းတက်တော်လန်ခဲ့တာကဗမာပြောက်ကြားတွေရဲ့လက်ချက်နဲ့ဂျပန်နှစ်ပေါင်းတော်ကြာဆုံးခဲ့ရသည့်မဟာမိတ်တွေအများအောင်ပွဲခံရတယ်လို့ဖက်ချက်ဂျပန်တွေလည်းအများထွက်ပြေးခဲ့ကြရတာဖြစ်ပါလေကိုယ်ရောင်ကြောင်နဲ့ပြည်သူတော်လှန်ရေးကြီးတရားပါဖက်ချက်တော်လှန်ရေးအကျွန့်ရှိပါစေဒီတွင်ဒီပဖက်ချက်ဦးသည်များကြဆုံးပါစေကျွန်တော်မောစိတ်ပါခင်ဗျာ
ဆရာမောင်ဆွမ်းကြီးပြောပြခဲ့တဲ့တက်ကြီးစကားအစီအစဉ်ပဲဖြစ်ပါတယ်ရှင် VOE ကနေအခုထုတ်လွှင့်ပေးနေတဲ့တင်းကနေနေညပိုင်းထုတ်လွှင့်ချက်တွေကမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုလည်းအစီအစဉ်နေပြီးမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းဒိုမီတာ2532တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။ VOE ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်ဒီအဆုံးမသက်သေးခင်ချန်နေသေးတဲ့အချိန်တွင်မှာသတင်းအချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါမယ
်။ပါကစ္စတန်မြို့တော်လာဟိုမှာရှိတဲ့ခရီးယံဖျားရှိခိုးကျောင်းပြင်ပမှာအသေးခံဘုံပေါက်ခွဲမှုနှစ်ခုဖြစ်ပွားခဲ့တာကြောင့်လူ15ယောက်ထဲမှနေသေဆုံးသွားပြီး80လောက်ဒဏ်ရာရသွားပါတယ်။အဲ့ဒီထဲကတော်တော်များများတော့စိုးရင်ရတဲ့အနေအထားမှရှိနေပါတယ်။ခရီးရန်အများစုနေထိုင်တဲ့လာဟောမြို့စင်ဂျီဘုံအရက်ယိုဟနာဘတ်မှာရှိတဲ့ဖခင်ကျောင်းမှာဒီကနေ့တနင်္ဂနွေနေ့ဝစ်ပြုဆူတောင်းနေခြင်းတနတ်သမားနှစ်ဦးကဖခင်ကျောင်းအတွင်ပြစ်ခတ်ဝင်ရောက်ဖို့ကြိုးစားရင်းလုံခြုံရေးနဲ့ရင်ဆိုင်တွေ့ဆုံချိန်မှာသူတို့နှစ်ဦးကဘုံပေါက်ခွဲခဲ့တာပါ။အီရန်နျူကလ িয়ার စီစဉ်နဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေမှာအမေရိကန်လွှတ်တော်အနေနဲ့ဂျာဝင်ဟန်တာမှုလောရက်တွေကိုရပ်တန့်ကရက်စီကျင်တယ်လို့သမ္မတအင်ဘီရောကပြောဆိုထားတယ်။အမေရိကန်အင်ဘီရောအရာရှိချုပ်ဒက်နစ်မက်ဒေါနယ်ကလွှတ်တော်ကိုသတိပေးတဲ့စာဆောင်ကိုစနေနေ့နှောင်းပိုင်းကပေးပို့ခဲ့တာမှာအီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးညှိနှိုင်းဆွေးနွေးမှုတွေအတွက်လွှတ်တော်ကအတည်ပြုပေးဖို့လိုအပ်တဲ့ဥပဒေရေးရာကိစ္စတွေကိုနှောင့်နှေးအောင်လုပ်တာဟာနှစ်နိုင်ငံကြားဆက်စပ်ညှိနှိုင်းမှုတွေမှာမလိုလားအပ်တဲ့အကျိုးသက်ရောက်မှုတွေရှိနိုင်တယ်လို့ဖော်ပြထားပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့ဒီကနေ့တနင်္ဂနွေနေ့မှာတတိယအကြိမ်မြောက်အဖြစ်ဆွေးနွေးဖို့ကျူးဘားနိုင်ငံကိုတွားရောက်ဖို့ရှိနေပါတယ်။နိုင်ငံကြားတန်တမန်ဆက်ဆံရေးပြန်လည်ထူထောင်ဖို့နဲ့လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းကျူးဘားပေါ်တန်ခတ်ပိတ်ဆို့ခဲ့တဲ့စီးပွားရေးနဲ့ခီးသွားလာရေးကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုလက်ထောက်နိုင်ငံခြားရေးဝန်ကြီးရောဘတ်တာဂျက်ကော့ပ်ဆင်ကဦးဆောင်ခဲ့တာပါ။ပြီးခဲ့တဲ့တောက်ကြနှောင်းပိုင်းနဲ့စနေနေ့တွေကပစိဖိတ်တောင်ပိုင်းဘန်ဝါတူးကျွန်းနိုင်ငံကိုအပူပိုင်းဆိုင်ကလုန်းမုန်တိုင်းတိုက်ခတ်ခံရပြီးဒီကနေ့မှာတော့နိုင်ငံ내ကိုကယ်ဆယ်အကူအညီတွေဝင်ရောက်လာကြပြီဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆွမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်ရှင်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3240 48တို့ကနေဖမ်းယူနာဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.